Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဇူလိုင်လ31ရက်တနင်္လာနေ့မနက်ဖြန် VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240.49အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News မှာလည်းတိုက်ရိုက်ဖန်ယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါရှင်အခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ
်မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုကိုစံမိုးဝင်းနဲ့ကျွန်တော်ကြိုကြော်သိမ်းကြညာမှာပါမြောက်ကိုရီးယားကိုဖိအားတိုးပေးသွားဖို့အမေရိကန်နဲ့မဟာမိတ်တွေပြင်ဆင်နေတယ်လို့အမေရိကန်ဒုတိယသမ္မတကပြောပါတယ်မြန်မာနိုင်ငံမှာ H1N1 ရောဂါပိုးရှိနေသူတွေထဲကသေဆုံးသူ10ယောက်အထိရှိသွားပြီးတောင်ပြုံးပွဲတော်ကိုလည်းရွှေ့ဆိုင်းထားပါတယ်မြန်မာနောင်သတင်းဌာနအေဒါချုပ်ကိုစုဝင်းကိုမင်္ဂလာရုံးလေးစီမှာဖမ်းဆီးပြီးရဲစခန်းမှာချုပ်ထားပြီးတော့မန္တလေးရဲတပ်ဖွဲ့ကိုလွှဲပြောင်းမှုရှိပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုမနက်နားဆင်ရမယ့်သတင်းဆောင်ပါတယ်မှာတော့အရင်ဆုံးမြန်မာနောင်အရီတာချုပ်ကိုလင်းရန်ရန်ကုန်လေစိတ်မှာအဖမ်းခံခဲ့ရတာနဲ့ပတ်သက်လို့အခုလို့ကြားကြရမှာပ
ါသူကတရားခံဆိုတဲ့အတုံးတုံးပါတယ်ပြီးသလို့ရှိရင်ကိုရှင်ဝင်းအနေနဲ့ပေါ့နော်ဒီပြပကိုထွက်ပြေးတင်းချောင်းနိုင်ရရှိတဲ့အတွက်စားစီပြပရန်ဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်လေစိတ်ကရဲစခန်းကို
မြန်မာနောင်သတင်းတောက်ချုပ်ကိုထက်ခေါင်လင်းနဲ့ဆက်သွယ်မေးမြန်းထားတာကိုအပြည့်အစုံနားဆင်နိုင်ပါတယ်ရှင်မြန်မာရေးစုနေကမှာတော့ဒီမိုကရေစီအသွင်ကူးပြောင်းဖို့ကြိုးစားနေတဲ့မြန်မာနိုင်ငံမှာကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့ကုလသမဂ္ဂမှာနှစ်ပေါင်း20ကျော်တာဝန်ထမ်းဆောင်ခဲ့တဲ့ဒေါက်တာဒေါ်ရရင်နွယ်နဲ့တွေ့ဆုံမေးမြန်းခန်းကိုကြားကြရမှာပါရှင်အခုရင်ဆုံးတော့တနင်္လာနေ့မနေ့ဖက်ထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးဆောင်မွေတို့ကကြီးညာပါမယ်ရှင်
မြောက်ကိုရီးယားအနေနဲ့နျူကလ িয়ার အစီအစဉ်ကိုရဆိုင်ပြေးရေးဖိအားတိုးပေးသွားဖို့အမေရိကန်နဲ့မဟာမိတ်တွေကပြင်ဆင်နေတယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကအက်စတိုးနီးယားနိုင်ငံမှာရောက်နေချိန်တွင်တနင်္ဂနွေနေ့ကပြောပါတယ
် The continued provocations by the rogue regime in North Korea are unacceptable and the United States of America is going to
ဆိုးသွမ်းတဲ့မြောက်ကိုရီးယားအစိုးရကရန်လူရဲလုပ်ရက်တွေဆက်လုပ်နေတာဟာလက်ခံနိုင်ပွဲရာမရှိပါဘူးမြောက်ကိုရီးယားကိုစီးပွားရေးနဲ့တန်တမာရေးအရနောက်ထပ်တံခတ်ဖို့အတွက်ဒေတာတွင်းနဲ့ကမ္ဘာတဝန်ကနိုင်ငံတွေရဲ့ထောက်ခံမှုကိုကြောက်အောင်အမေရိကန်ပြည်တော်စုအနေနဲ့ဆက်ပြီးကြိုးပမ်းသွားပါမယ်လို့ဒုသမတမိုက်ပန့်စ်ကသတင်းထုတ်တွေကိုပြောတာပါ။မြောက်ကိုရီးယားကတိုက်ချင်းပြပဲ့ထင်းတုံးကြီးနောက်တစ်စင်းကိုစမ်းသပ်ပစ်လွတ်ပြီးတဲ့နောက်အမေရိကန်ကအင်အားပြတဲ့အနေနဲ့ကိုရီးယားကျွန်းဆွယ်ပေါ်မှာအထံထက်မြန်တဲ့ဘုံကျဲလေယာဉ်အစင်ကိုပြန်တန်းခဲ့ပါတယ်။ဒါအပြင်အမေရိကန်အလာစကာပြည်နယ်မှာရှိတဲ့ဒုံးခွင်းတုံးစနစ်စမ်းသပ်မှုတစ်ခုကိုလည်းအော်မြင်မြင်လုပ်ခဲ့တယ်လို့အမေရိကန်ကပြောပါတယ်။မြောက်ကိုရီးယားအနေနဲ့ရန်လူတဲ့လူရက်တွေကိုအဆုံးသတ်ရေးပြရားပေးဖို့တရုတ်နိုင်ငံအနေနဲ့ပိုလုံနိုင်တယ်လို့လည်းဒုသမတပန့်စ်ကပြောပါတယ်။ဒုသမတမိုက်ပန့်စာ၄ရက်ကြာဥရောပခီးစဉ်အစအဖြစ်အက်စတိုးနီးယားမှာရောက်နေတာပါ
။ဗင်နီဇွဲလားနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ရေးဆွဲဖို့အတွက်ရွေးကောက်တင်မြှောက်ခံအဖွဲ့ဝင်545ဦးပါဝင်တဲ့အခြေခံဥပဒေရေးဆွဲရေးလွှတ်တော်တရဖွဲ့စည်းနိုင်ဖို့တနင်္ဂနွေနေ့မှာကျင်းပတဲ့ဆန္ဒမဲပေးပွဲဟာအကြမ်းဖက်မှုတွေတိုက်စုံမှုတွေဆန္ဒပြမှုတွေနဲ့ဖုံးလွှမ်းနေပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကဆက်လို့အ ਨੇ ဆုံးလူ6ယောက်တေဆုံးခဲ့ရပြီး4လကြာဖြစ်ပွားလာခဲ့တဲ့ဆန္ဒပြပွဲတွေအတွင်းမှာတေဆုံးသူရေတက်က120ကျော်ရှိသွားပြီလို့ဆိုပါတယ်ဒီထဲမှာအခြေခံဥပဒေရေးဆွဲရေးလွှတ်တော်ကိုယ်စားလှယ်လောင်းရှေ့နေအိုဆေးဖိလစ်ပင်နေဒါလည်းပါဝင်ပါတယ်သူဟာစနေနေ့မှာသူ့ရဲ့နေအိမ်မှာပြစ်တက်တာကိုခံခဲ့ရတာပါတနင်္ဂနွေနေ့မှာတော့ကာရာကတ်မြို့တော်အတွင်းရင်နန်းတစ်ခုကိုတစုံကြောက်ကဖောက်ခွဲရေးပစ္စည်းတစ်ခုနဲ့ပစ်ပေါက်ခဲ့ရမှာမော်တော်ဆိုင်ကယ်စီးရေတက်ဖွဲ့ဝင်4ယောက်ဒဏ်ရာရရှိသွားပါတယ်ဗင်နီဇွဲလားနိုင်ငံတဝန်းလုံးလွတ်တော်ခေါ်ယူတာကိုထောက်ခံတဲ့သူတွေနဲ့ဆန့်ကျင်တဲ့သူတွေကြားတိုက်ခိုက်မှုတွေဖြစ်ပွားနေပြီးအတိုက်ခံပြုလုပ်သူတွေကလမ်းမတွေကိုပိတ်ဆို့ထားတယ်လို့ရဲတပ်ဖွဲ့ကလည်းမြေယူဘုံတွေရောဘာကြီးစံတွေနဲ့တုံ့ပြန်ပစ်ခတ်ခဲ့ကြပါတယ်။တမိုင်းတွင်မဲဆန္ဒပြပွဲကာလအတွင်းဆန္ဒပြမှုတွေမလုပ်ဖို့တားဆီးထားတဲ့အမိန့်ကိုဖီဆန်သူမြေသူကိုမစိုးထောင်နှံ10နှစ်အထိအပြစ်ပေးနိုင်တယ်လို့သမ္မတနီကိုလတ်မာဒူရိုကပြောဆိုထားပါတယ်။
အမေရိကန်ပြည်တော်စုကရုရှားနိုင်ငံပေါ်တန်ခတ်ရည်ယူမှုအသစ်တွေချမှတ်လိုက်တာကိုလက်တုံ့ပြန်တဲ့အနေနဲ့အမေရိကန်တာဝန်ထမ်း955ဦးရုရှားနိုင်ငံကနေထွက်သွားရမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။2016ခုနှစ်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရမ့်အနိုင်ရအောင်ရုရှားကဝင်နှောက်ပေးခဲ့တဲ့အတွက်အခုလိုတန်ခတ်ရည်ယူမှုအသစ်တွေချမှတ်လိုက်တာပါ။အမေရိကန်တန်ယုံနဲ့ကောင်စစ်ဝင်ယုံတွေမှာလူပေါင်း1000ကျော်လွတ်လပ်နေကြပြီးအဲ့ဒီအထက်က955ယောက်အနေနဲ့ရုရှားမှာသူတို့လုနေတာကိုရပ်ပြရမယ်လို့သမရပူတင်ကရုရှားရုပ်သံသတင်းဌာနတခုကိုပြောပါတယ်။အမေရိကန်ပြည်တော်စုကိုလက်တုံ့ပြန်တဲ့နောက်ထပ်လှုပ်ဆောင်မှုတွေကိုရုရှားအနေနဲ့လုပ်နိုင်ခြင်းရှိပေမဲ့အခုချိန်ထိတော့ဒါကိုသူမလုပ်သေးဘူးလို့ရုရှားသမ္မတကပြောပါတယ်။အမေရိကန်တာဝန်ထမ်း950ကျော်စက်တင်ဘာလ1ရက်နေ့နောက်ဆုံးထားပြီးရုရှားကနေထွက်သွားရမယ်လို့ညှိနှိုးလိုက်တာကြောင့်သူတို့နိုင်ငံရဲ့တနိုင်ငံကြီးစီမှာရှိနေတဲ့တာဝန်ထမ်းအကြီးအကျယ်ဟာ 454ရောက်စီနဲ့အတူတူဖြစ်သွားလိမ့်မယ်လို့ရုရှားအစိုးရကပြောပါတယ
်ဒေါ်လာ17ဘီလီယံတန်ဖိုးရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းတစ်ခုကိုတောင်ကိုရီးယားနိုင်ငံမှာဖွင့်လှစ်လိုက်ပါတယ်အဲ့ဒီနေရာဟာမြောက်ကိုရီးယားနိုင်ငံပျက်ချမ်းကနေအမြောက်နဲ့လှမ်းပြီးတော့ပစ်လို့မမီတဲ့နေရာမှာရှိပြီးစစ်ကုကဲရေးဌာနအယူကျုံယုံတီရှိရာဖြစ်တယ်လို့4,500အရေးတွက်ရှိတဲ့စစ်မှုရန်တွေအငှားခံထားတဲ့ဝန်ထမ်းတွေမိခိုးသူတွေနေထိုင်ဖို့အိမ်တွေတိဆောက်ဖို့မျှော်မှန်းထားပါတယ်မြို့တစ်မြို့အတိုင်းပုံစံထုတ်ပြီးတော့တိဆောက်ထားတာဖြစ်တယ်လို့ကမ်ဟမ်ဖရီမြို့ဆောင်တပ်တပ်မှုကြီးဘူမှုကြီးစကော့တ်ဝမူလာကပြောတဲ့အကြောင်းစနေနေ့ထက်ဝါရှင်တန်ပို့စ်သတင်းစာမှာဖော်ပြထားပါတယ်အကျယ်ဝန်းအားဖြင့်ဧက3,454ဧကရှိတဲ့အဲ့ဒီအခြေစိုက်စခန်းဟာအမေရိကန်စစ်တပ်နဲ့ပြည်ပမှာပြုလုပ်တဲ့အကြီးအကျယ်ဆုံးတိဆောက်ရေးစီမံကိန်းတွေအနက်ကတစ်ခုဖြစ်ပါတယ်စစ်အခြေစိုက်စခန်းတစ်အတွင်းမှာစာတင်ကြောင်း၄ကြောင်းဖျားရှိခိုးကြောင်း၅ကြောင်းအမြန်မှားလို့ရတဲ့စားတောက်ဆိုင်တွေကုန်ပစ္စည်းအစုံရောင်းချတဲ့စတိုးဆိုင်ကြီးတစ်ဆိုင်နဲ့ကောက်ကွင်းတစ်ကွင်းပါရှိပါတယ်။အမေရိကန်စစ်တပ်ဟာဆိုးမျိုးတော်မှာရှိတဲ့သူ့ရဲ့စစ်ဌာနချုပ်ကိုမြောက်ကိုရီးယားကနေအမြောက်တကန်းလွတ်တဲ့အကွာအဝေးမှာရှိတဲ့နေရာကိုပြောင်းရွှေ့ဖို့အတွက်နှစ်ပေါင်း30လောက်ကြိုးပမ်းနေခဲ့တာပါ။ဒါပေမဲ့နိုင်ငံရေးအခြေအနေနဲ့ရန်ပုံငွေအခြေအနေတွေကြောင့်ကြန့်ကြာခဲ့ရတာဖြစ်ပါတယ်။မိသားစုဝင်တွေအငှားဝင်တဲ့နေအပါဝင်လူပေါင်း 25,000 အရေးတွက်ရှိတဲ့အမေရိကန်အမှတ်ရှိကြီးတဲ့စစ်ဌာနချုပ်ကိုအဲ့ဒီစစ်စခန်းအစ်စီအခုလတွင်ရွှေ့ပြောင်းခဲ့ပြီးလည်းဖြစ်ပါတယ
်။ UAV ရိကန်တရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VUE ကနေတနင်္လာမနေ့ဖက်သတင်းများကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံမှာ AH1N1 PDM09 ရာသီတုတ်ကွေးရောဂါပိုးရှိသူတွေထဲကသေဆုံးသူ10ဦးရှိသွားပြီလို့မြန်မာနိုင်ငံကျန်းမာရေးဌာနရဲ့ဇူလိုင်လ30ရက်တနင်္ဂနွေနေ့နောက်ဆုံးထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။တနင်္ဂနွေနေ့နေ့လယ်2နာရီထိရထားတဲ့စင်းစရားတွေရရန်ကုန်ပြည်သူစေယုံကြီးမှာ5ဦးအထူးကုစေယုံဝေဘာကြီးမှာ3ဦးကရင်တောင်ပြည်သူစေယုံကြီးနေပြည်တော်မှာ2ဦးစုစုပေါင်းလူနာ9ဦးဟာ H1N1 ရောဂါပိုးရှိနေသူတွေအဖြစ်အတည်ပြုထားပြီးအတွင်းလူနာတွေအဖြစ်တရားကုသမှုခံယူနေတယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်မြန်မာနိုင်ငံလုံးအနေနဲ့ဆိုရင်လက်တလောပြင်းထန်အသက်ရှူလမ်းကြောင်းပိုးဝင်ရောဂါနဲ့စေယုံတဲ့ကုသမှုခံယူနေသူပေါင်း182ဦးရှိထားပြီးအဲ့ဒီအထက်မှာH1N1 ရောဂါပိုးရှိနေသူစုစုပေါင်း52ဦးရှိတယ်လို့လည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒီတော့ဒီမှာပဲနေ့စဉ်ကျင်းပတဲ့တောင်ပြုံးပွဲတော်ဟာဒီနေ့မှာတော့ H1N1 ရောဂါကြောက်ရောက်နေစေဖြစ်တဲ့ဇူလိုင်လ31ရက်နေ့ကနေဩဂုတ်လ9ရက်နေ့အထိပွဲတော်ကာလဖြစ်နေတာကြောင့် H1N1 ရောဂါကိုထိန်းချုပ်နိုင်တဲ့ကာလအထိတောင်ပြုံးပွဲတော်ကိုရှေ့ဆိုင်းလိုက်တယ်လို့ဗန်ဒလေးတိုင်းဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကသတင်းတောက်တွေကိုပြောပါတယ
်။ကျွန်တော်တို့ကတနင်္ဂနွေလုံးမှာရှိတဲ့ပြည်သူလူထုရဲ့အကျိုးစီးပွားအတွက်ကျမ်းမာရေးရှုထောင့်မှာကျွန်တော်တို့ပိတ်ကိုပေးရမှာနော်ဒါကခလုံးညွှန်ကြားချက်အရဒါကြိုတင်ကာကွယ်တဲ့ဒီဗိုင်းရပ်စ်ရောဂါတွေကြိုတင်ကာကွယ်တာ medical fee မှာကြိုတင်ကာကွယ်တာလွယ်လို့ကျန်တဲ့ဒီကုသမှုအထောက်အမှုတင်ပြီးကြိုတင်ကာကွယ်ခြင်းအကောင်းဆုံးဖြစ
်ပွဲတော်ရဲ့တွင်တနိုင်ငံလုံးကလာရောက်တဲ့လူအရေအတွက်ဟာနေ့စဉ်တသိန်းဝန်းကျင်ရှိတဲ့အတွက်အေချွမ်းအနွမ်းရောဂါဖြစ်ပွားမှုနဲ့ပြန်ပွားမှုဟာပြည်သူလူထုတရားလုံးအတွက်အထူးစိုးရိမ်ပွဲရာဖြစ်တယ်လို့မန္တလေးတိုင်းဝန်ကြီးချုပ်ထုတ်ပြန်တဲ့အမိန့်ထဲမှာဖော်ပြထားပါတယ်
မြန်မာနောင်သတင်းဌာနရဲ့အက်ဒီတာချုပ်ကိုဆွေဝင်းကိုတနင်္ဂနွေနေ့ညနေပိုင်းကရန်ကုန်မင်္ဂလာဒုံလေးစိတ်မှာလေးစိတ်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။သူဟာထိုင်းနိုင်ငံဘန်ကောက်မြို့ကိုလုပ်ငန်းတာဝန်ကိစ္စတစ်ခုနဲ့တွားဖို့လေးစိတ်ကိုရောက်တဲ့အချိန်အခုလိုဖမ်းခံရတာလို့မြန်မာနောင်သတင်းဌာနရဲ့သတင်းတောက်ချုပ်ကိုထက်ခေါင်လင်းက VOU ပြောပြပါတယ်။လေးစိတ်ကနေဖမ်းသွားပြီးတဲ့နောက်ကိုဆွေဝင်းကိုမင်္ဂလာဒုံရဲစခန်းအချုပ်မှာချုပ်ထားပြီးတော့မန္တလေးကနေလာခေါ်မဲ့ရဲတပ်ဖွဲ့ကိုစောင့်နေရတယ်လို့ကိုထက်ခေါင်လင်းကပြောပါတယ်။ကိုဆွေဝင်းကိုမန္တလေးတိုင်းမဟာအောင်မြင်မြို့နယ်မှာပုံမှန်66ကားကြီးနဲ့ကိုကျော်မျိုးရွှေကအမှုဖွင့်ထားတဲ့ကိစ္စအတွက်လာဖမ်းဖို့လာပြီးတော့အဖမ်းခံဖို့မဟာအောင်မြင်မြို့နယ်ရဲတပ်ဖွဲ့ကပြောထားတဲ့အတွက်ဩဂုတ်လ2ရက်နေ့ဓမ္မမုံရင်3ရက်နေ့မှာမန္တလေးကိုတွားပြီးတော့အမှုရင်ဆိုင်ဖို့စီစဉ်ထားတဲ့အကြောင်းဒီမတိုင်ခင်မှာလုပ်ငန်းကိစ္စလွှဲပြောင်းစရာရှိတဲ့အတွက်ဘန်ကောက်ကိုတညအိတ်ခရီးတွားဖို့အတွက်စီစဉ်တာဖြစ်တဲ့အကြောင်းလဲကိုထက်ခေါင်လင်းကပြောပါတယ်အမျိုးသားရေးအစွန်းရောက်တန်ဃာတပားအဖြစ်မြင်ထားရတဲ့မန္တလေးကဥဝီရသူနဲ့ပတ်သက်ပြီးတော့ဝေဖန်ရေးသားချက်တခုကိုကိုဆွေဝင်းကသူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာပြန်ပြီးတော့မျှဝေခဲ့တဲ့အတွက်ဆိုပြီးကိုကျော်မျိုးရွှေကဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးနဲ့အမှုဖွင့်ထားတာလည်းဖြစ်ပါတယ
်မြန်မာနိုင်ငံနဲ့နေဆက်အိန္ဒိယနိုင်ငံမဏိပူပြည်နယ်ကကြေးရွာတွေမှာချိန်ကိုက်ပြီးဖြစ်တဲ့ယောဂါတွေကြောင့် လူ16ယောက်သေဆုံးသွားပြီးတခြားဒေသတွေမှာသေဆုံးသွားသူ၄ဦးဟာလည်းအလားတူရောဂါတွေကြောင့်သေဆုံးတယ်လို့တင်ပြရှိတဲ့အကြောင်းမဏိပူပြည်နယ်ကျန်းမာရေးဝန်ကြီး L. Jayanta Kumar ကတနင်္ဂနွေနေ့မှာပြောပါတယ်လူတွေတနေရာကနေတနေရာကူးတန်းသွားလာနေတာကြောင့်ပြည်နယ်တွင်တခြားနေရာတချို့မှာလည်းဒီရောဂါပိုးတွေဖြစ်ပွားနိုင်နေနိုင်ခြေရှိတယ်လို့ဝန်ကြီးကပြောပါတယ်ချရာချန်တပူခရိုင်တခုထဲမှာတင်ချင်းနဲ့ပတ်သက်တဲ့ရောဂါဖြစ်ပွားနေသူ200ကျော်ရှိနေတယ်လို့ဒီယောဂအခြေအနေနဲ့ပတ်သက်ပြီးလုပ်တဲ့အရေးပေါ်အစည်းအဝေးမှာပြည်နယ်ဝန်ကြီးချုပ်အန်ဘီရန်စင်းကပြောပါတယ်။အဲဒီဒေသဟာမြန်မာနိုင်ငံကရက်ကန်လုပ်ငန်းလုပ်သူတွေနဲ့မြန်မာစစ်အစိုးရကိုပြည်ပကနေဆက်ပြီးဆန့်ကျင်ဖို့1988ခုနှစ်နောက်ပိုင်းမြန်မာနိုင်ငံကနေထွက်ခွာသွားကြသူတွေအတော်များများရှိတဲ့ဒေသဖြစ်ပါတယ်ခင်ဗျာ
။တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးဆောင်မဝေတို့ကြီးညာပေးခဲ့တာပါရှင်မြန်မာအရေးစုနေကန်ကိုမထုတ်လွှင့်ခင်အခုအရင်ဆုံးဒီမြန်မာနောက်အဒီတာချုပ်ကိုစုဝင်းကိုဖမ်းဆီးခံရတဲ့အကြောင်းနဲ့ဆက်ပါမယ်ပြည်ထရေးဝန်ကြီးဌာနကမင်္ဂလာတုံလေးစိတ်မှာဖန်ဆီးတဲ့လုပ်ရပ်အပေါ်မကျေနပ်တဲ့အကြောင်းမြန်မာနောင်အရီတာချုပ်ကိုဆွေဝင်းကပြောကြားခဲ့တယ်လို့သူကိစ္စကိုလိုက်ပါဆောင်ရွက်ပေးနေတဲ့မြန်မာနောင်သတင်းတောက်ချုပ်ကိုထက်ခေါင်လင်းကပြောပါတယ်ဒီဖန်ဆီးမှုမှာတန်တရားဖြစ်ဆရာမေကွန်းတွေရှိနေကြောင်းလဲဥပဒေရေးရာကြွန့်ကျင်သူတွေကသုံးသပ်ပါတယ်မလာတော့ကဥဝိရသူပါရာဇိကကြပြီးယဟန်ဘဝနိဋ္ဌိတန်သွားပြီလို့ကိုဆွေဝင်းရဲ့ကိုကရေးသားချက်ဟာဥပဒေနဲ့ညှိစွမှုမရှိဘူးလို့သာသနာရေးဝန်ကြီးဌာနကအေဗီလာကသဘောထားထုတ်ပြန်ထားတဲ့ကြားကကိုဆိုဝင်းကိုပုံမှန်66ဂါကြီးနဲ့မနေ့ဇူလိုင်လ30ရက်နေ့ကမင်္ဂလာဒုံလေးစိတ်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်မအင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင
်အလုတ်ကိစ္စနဲ့ထိုင်းနိုင်ငံဘန်ကောက်မြို့ကိုတ냐အိတ်သွားမဲ့ကိုဆိုဝင်းကိုရန်ကုန်မင်္ဂလာဒုံလေးစိတ်ကမထွက်ခင်လေးစိတ်ရဲတွေကဖမ်းဆီးခဲ့တာပါကိုဆိုဝင်းအနေနဲ့ပြပခီးမထွက်ခင်သက်ဆိုင်ရာမန္တလေးမဟာအောင်မြေရဲစခန်းနဲ့ညှိနှိုင်းပြောဆိုမှုတွေရှိခဲ့ရတဲ့နဲ့မင်္ဂလာတုံလေးစိတ်မှာရဲကဖမ်းဆီးခဲ့တာဖြစ်တယ်လို့အမှုကိုလိုက်ပါဆောင်ရွက်နေတဲ့မြန်မာနောင်သတင်းတောက်ချုပ်ကိုထက်ခေါင်လင်းက VOE ကိုပြောပါတယ
်ကျွန်တော်တို့ကဒီ2ရက်နေ့တုန်းကို3ရက်နေ့ပေါ့နော်အဲကျွန်တော်တို့မန္တလေးကိုတက်ပြီးတော့ကျွန်တော်တို့ဟန်းခံတယ်ပြောဆိုလို့ကျွန်တော်တရားရင်ဆိုင်နေပေါ့ဗျာအဲ့ဒါနဲ့ပတ်သက်ပြီးကျွန်တော်တို့ပြင်ဆင်တယ်ပြင်ဆင်တဲ့အချိန်မှာပဲကျွန်တော်တို့ကအားလုံးသဘောတူညီကြပြီးသွားပြီကြပြီးတော့ကိုဆွေကဒီနေ့ညနေပေါ့နော်ကိုဆွေက Rider Foundation ကကျွန်တော်ဘန်ကောက်ရုံးကိုကိုဆွေကသွားတာသွားတော့ရန်ကုန်လေသေးရက်ပြည်မှာသူ့ကိုဖမ်းဆီးလိုက်ပါတယ်
။ဟုတ်ကဲ့အဲ့တော့ကိုဆွေဝင်းကမန္တလေးကိုလာပြီးတော့အမှုရင်ဆိုင်မယ်လို့အဲ့ဒီရဲစခန်းကိုတရားဝင်အကြောင်းကြားထားရတဲ့အနေဒီမင်္ဂလာတုံလေစိတ်မှာဘာလို့အဖမ်းခံရတာလဲရှင
်။ဒီမပြုတ်နိုင်တဲ့သတင်းတစ်ခုရဆိုလို့ရှိရင်ကိုဆွေဖမ်းခံရပြီဆိုတော့ကျွန်တော်ပြည်ပြင်းကျွန်တော်မန္တလေးကအခွင့်အရေးကျွန်တော်စုံစမ်းပြီးတော့ကျွန်တော်လိုက်ကြည့်တဲ့အခါမှာကျွန်တော်ဘာသာတွေ့ရလဲဆိုတော့မဟာအောင်မြေမြို့နယ်မှုရဲ့လက်မှတ်နဲ့ကိုဆွေဝင်းကိုပေါ့နော်သူကတရားခံဆိုတဲ့အတုံးလုံးပါတယ်ပြီးတော့လို့ရှိရင်ကိုဆွေဝင်းအနေနဲ့ပေါ့နော်ဒီပြပကိုထွက်ပြေးတင်းချောင်းနိုင်ရရှိတဲ့အတွက်တားဆီးပြပရန်ဆိုတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်လေစိတ်ကရဲစခန်းကိုရန်ကုန်လေစိတ်ရဲကိုသူကလှမ်းအကြောင်းကြားတဲ့အစတစ်ခုထွက်လာပါတယ်ဒီနေ့ညနေမှာကျွန်တော်တို့နောက်ဆုံးရတဲ့အခြေအနေကဆိုရင်ကိုဆွေဝင်းကိုလာရောက်ခေါ်ယူဖို့ဆိုပြီးတော့မန္တလေးကရဲတပ်ဖွဲ့ကဟုတ်လားဆင်းရပြီလို့ကျွန်တော်တို့မင်္ဂလာတုံစခန်းကပြောပါတယ
်အခုလိုမင်္ဂလာတုံလေးစိတ်အများပြည်သူမြင်ကွင်းမှာသူ့ကိုဖမ်းဆီးခဲ့ပုံနဲ့ပတ်သက်လို့တရားမျှတမှုမရှိဘူးလို့ရဲစခန်းမှာတွေ့ဆုံခဲ့စဉ်ကိုဆွေဝင်းကပြောကြောင်းကိုထက်ခေါင်လင်းကပြောပါတယ
်အဓိကကကိုဆွေဝင်းအနေနဲ့ကနိုင်ငံခြားထွက်တဲ့ဆိုရဲ့အိဆာကသူကဒီကျွန်တော်တို့ရုံပိုင်းဆိုင်ရာဆွဲပြောင်းမှုအတွက်သူနိုင်ငံခြားကိုသွားတာတ냐အိတ်ခီးပဲသူသွားတယ်ဒီနေ့ညနေထွက်လို့ရှိရင်မက်ချန်ပြင်လာမယ်ဆိုရဲရည်ရချက်သူ့မှာရှိပြီးသားအခုမန္တလေးမဟာအောင်မြေရဲတပ်ဖွဲ့ကထုတ်ပြန်လာတဲ့စာအရဆိုလို့ရှိရင်သူကရှောင်ပြေးနေတယ်ဆိုရင်အခုမှမဟုတ်ပါဘူးလွန်ခဲ့တဲ့လပေါင်းများစွာတည်းကသူရှောင်ပြေးလို့ရပါတယ်အဲ့ဒါကိုသူ့ကိုရှောင်ပြေးတဲ့ဖြစ်စကလုံးသုံးတာသူလုံးဝလက်မခံပါဘူ
းလွန်ခဲ့တဲ့မက်ရှလာကလေးကအမျိုးပါတာသာသနာဆောက်ရှောက်ရေးအဖွဲ့အထက်မြန်မာပြည်မန်ပါတာအဖွဲ့ဝင်တအူးဖြစ်တဲ့ဦးကျော်မျိုးရွှေကနေမန္တလေးမဟာအောင်မြေအမှတ်ခွန်ရဲစခန်းမှာဦးဝီရသူကိုအတရေဖြတ်မှုနဲ့ကိုဆွေဝင်းကိုပုံမှ66ဂါကြီးပုံမှ295ဂါကြီးတို့နဲ့အမှုဖွင့်တိုင်ကြားထားတာဖြစ်ပါတယ်။ဒါပေမဲ့ဒီတိုင်ကြားမှုနဲ့ပတ်သက်လို့ဧပြီလ5ရက်နေ့ကထုတ်ပြန်တဲ့သာသနာရေးဝန်ကြီးဌာနရဲ့သဘောထားကြေညာချက်မှာဖြစ်စဉ်နဲ့ဥပဒေပုံမှတွေကိုကိုးကားပြီးကိုဆွေဝင်းရဲ့ရေးသားပြောဆိုချက်တွေဟာဦးဝီရသူကိုအတရေဖြတ်ရမရောက်ဘူးလို့သုံးသပ်ကြောင်းသာသနာတော်နဲ့ပတ်သက်ပြီးဘလို့မှညှိစွန်းချက်မပါရှိကြောင်းဖော်ပြထားပါတယ်။ ဒါကြောင့်အခုလိုကိုဆွေဝင်းအဖမ်းခံရမှုမှာပြည်ထောင်စုဝန်ကြီးဌာနရဲ့လောက်ရဟာတရားစီရင်ရေးအထက်မှာရှိနေတယ်ဆိုတာထင်ရှားနေကြောင်း AHRC အာရှလူ့အခွင့်အရေးကော်မရှင်ကမြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ကVOA ကိုပြောပါတယ
်။ကိုဆွေဝင်းသာတကယ်တမ်းဆက်ပြေးဖို့အတွက်ကြံစီခဲ့ရုံမှန်နေဆိုလို့ရှိရင်ဒီအမှုရင်ဆိုင်နေရတဲ့လီလာကာလအတွင်းမှာအချိန်မြင့်ထွက်ပြေးသွားနိုင်တဲ့ဥစ္စာဖြစ်တယ်။အခုတော့တရားဝင်အပြည့်ပြည့်အကြောင်းကြားပြီးတော့မှခရီးထွက်တဲ့ကိစ္စကြုံကြိုက်လာတဲ့အခါမှလာယခုလိုမျိုးဖမ်းလိုက်တဲ့ကိစ္စကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ပြည်ထောင်ဝင်ကြီးဌာနရဲ့လှုပ်ဆောင်မှုတွေပေါ်မှာပြည်သူအများပုံမူတန်တရားဖြစ်စီတယ်လို့ပဲကျွန်တော်တို့ကတော့မြင်ပါတယ်ဒါလည်းမကောင်းတဲ့လက္ခဏာဖြစ်တယ်လို့ပဲကျွန်တော်တို့ကတော့ပြောချင်ပါတယ်ခင
်ဗျဇန်နဝါရီလကရှင်းနေကြီးဥကိုညီတနက်နဲ့ပြစ်သက်ခံရမှုနဲ့ပတ်သက်လို့လောက်ကျန်တက်ဖြတ်သူတွေကိုကျေးဇူးတင်ကြောင်းဦးဝီရသူကသူ့ရဲ့ Facebook စာမျက်နှာမှာရေးသားခဲ့တာနဲ့ပတ်သက်လို့မြန်မာနောင်သတင်းဌာနကနေရွေးကောက်ပွဲအပြီးအတန်တိတ်သွားတဲ့မဘာတာပြန်လာပြီးဆိုပြီးသတင်းဆောင်ပါရေးသားရမှာဦးဝီရသူရဲ့ပြောဆိုချက်ဟာယဟန်ဘဝကနေပြီးတော့လုံးဝကုံဆုံးသွားစေတဲ့ပြစ်မှုမျိုးဖြစ်ကြောင်းပါရာဇီကကြပြီးဆိုတဲ့ရွှေဝါရောင်ဆရာတော်တပါးရဲ့မှတ်ချက်ကိုပေါ်ပြခဲ့တာဖြစ်ပါတယ်လက်ရှိမှာတော့မဘာတာဆိုတဲ့အဖွဲ့အစည်းဟာတရားမဝင်ကြောင်းနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကပြီးခဲ့တဲ့လပိုင်းတွေကပဲထုတ်ပြန်ကြေညာထားပါတယ
်မအင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာပါရှင်အခုဆက်ပြီးမြန်မာအရေးဆွေးနွေးခန်းကိုနားဆင်ကြရပါမယ်ဒီမိုကရေစီအသွင်ကူးပြောင်းမှုစ조사နေတဲ့မြန်မာနိုင်ငံအတွင်းကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့အခမ်းအနားနဲ့ပတ်သက်ပြီး UNICEF ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ရဲ့တရုတ်နိုင်ငံဆိုင်ရာဌာနကိုယ်စားလှယ်တာဝန်အပါအဝင်ကုလသမဂ္ဂမှာနှစ်ပေါင်း20ကျော်တာဝန်ထမ်းဆောင်ခဲ့သူဒေါက်တာရင်ရင်ရွယ်ကို VOA ဝိုင်းတော်သူဒေါခင်မျိုးသက်တွေ့ဆုံမေးမြန်းထားတာကိုနှာစင်ကြရအောင်ပါရှင်
ကြောင်ရင်လည်းအခုကျမတို့ VOA မှာလာပြီးတော့ဆွေးနွေးပြတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်။ဆိုတော့ပထမဆုံးဆ ्याम မတော်ရင်တွေကဟိုတရုတ်နိုင်ငံမှာဟိုဟာ UNICEF ကဌာနကိုယ်စားလှယ်ဖြစ်နေနှစ်ပေါင်းများစွာတာဝန်ထမ်းဆောင်ခဲ့ရပါတော့။နောက်ကုလသမဂ္ဂမှာလည်းဟိုနှစ်အကြာဆုံးပေါ့နော်21နှစ်ကျော်ကျော်တာဝန်ထမ်းဆောင်ခဲ့တာပါ။ဆိုတော့တရုတ်နိုင်ငံမှာဆ ्याम မတာဝန်ထမ်းဆောင်တဲ့အချိန်မှာဒီပေါ့နော်ကုလသမဂ္ဂရဲ့ဒီလုတ်ပိုင်ခွင့်နေပေါ့နော်ကုလသမဂ္ဂနဲ့တရုတ်အစိုးရနဲ့ဆက်ဆံတာတွေဒီကြားထဲမှာအခြေအနေလေးတွေကျမတို့နည်းနည်းသိပြရစီ
ကုလသမဂ္ဂကဒီတရုတ်နိုင်ငံကိုသူဒီ UN OHCHR လို့ခေါ်တဲ့ဒီလူ့အခွင့်အရေးကုလသမဂ္ဂအဖွဲ့ကိုတရုတ်ပြည်မှာရုံးထောင်ခွင့်တောင်းတယ်အဲ့တော့တရုတ်ပြည်သူ့သမ္မတနိုင်ငံအစိုးရမပေးဘူးအဲ့ဒါတစ်ချက်ပေါ့လေလုံးဝမပေးဘူးလာလို့တော့ရတယ်ဒါပေမဲ့မပေးဘူးနောက်တစ်ခုကဒီဟိုချင်းဟိုင်တို့စစ်ချွန်တို့မှာငရင်ဖြစ်တော့ကျွန်မရှေ့ဆုံးရမယ်အဲ့ဒီမှာဘာတွေ့ရလဲဆိုတော့တဘာဝဒီဘေးအန္တရာယ်ကင်တွဲတာရောဒီရှင်ကျန်းလူမျိုးတွေနဲ့တရုတ်လူမျိုးတွေနဲ့ဗတိပက္ခဖြစ်တာတွေရောကျွန်မတို့သွားတယ်ဒါပေမဲ့သွားခြင်းတိုင်းသွားလို့မရဘူးအစိုးရခွင့်ပြုချက်မပါပဲမသွားရဘူးလုံးဝလိမ်မြန်မော်တော်တက်ခွင့်မရှိဘူးအစိုးရခွင့်ပြုချက်မပါပဲတရုတ်အစိုးရလည်းရှင်းလင်းပြသားပါတယ်သူလုံးဝပေးမသွားတဲ့နေရာတွေသွားလို့မရဘူးလုံခြုံရေးပဲအတွက်ပဲဖြစ်ဖြစ်ဒီနည်းနည်းဟိုနိုင်ငံရဲ့ဂုံတိတ်ခါကြမှာစိုးလို့ပဲဖြစ်ဖြစ်ဥမာဒီပြိုသွားတဲ့ကြောင်းနေပါတယ်ဟိုနောက်ပိုင်းဒီနိုင်ငံသားတွေဓာတ်ပုံကိုပေးမရိုက်တော့ဘူ
းနောက်ဆ ्याम မအင်ဒိုနီးရှားမှာလည်းဒီအင်ဒိုနီးရှားမှာဒီဆူနာမီငငယ်လှုပ်တဲ့မလှုပ်ခင်တည်းကပေါ့နော်အင်ဒိုနီးရှားမှာဆ ्याम ကနှစ်ဟိုပါပေါ့နော်၅နှစ်ကျော်ကျော်လောက်ဟိုတာဝန်ထမ်းဆောင်ခဲ့တာပါဆိုတော့အင်ဒိုနီးရှားအစိုးရနဲ့ဒီဆ ्याम တို့ဒီကုလသမဂ္ဂနဲ့ပေါ့နော်ဒီလှုပ်နဲ့ဆက်သွယ်ပြီးဆောင်ရွက်တာတွေအခြေအနေလေးတွေရောနည်းနည်းရှင်းပြပေးပါဆ ्याम
အဲ့ဒီအချိန်တုန်းကဒီဇင်ဘာ26ရက်ပေါ့လေ2004မှာဆူနာမီဖြစ်တော့ကျွန်မအင်ဒိုနီးရှားမှာ UNICEF ဝန်ထမ်းပေါ့လေဟိုနံပါတ်1နေရာမှာရှိပါတယ်အဲ့ဒီအချိန်တုန်းကဆိုလို့ရှိရင်ဒေါခင်မျိုးသက်လည်းကြာဘူးပါလိမ့်မယ်အားလုံးပဲတခါတည်းပျက်စီးသွားတယ်ယုံနေရောလူတွေရောလူတွေကတိမ့်လိုက်ချီပြီးတည်တယ်အဲ့တော့အဲ့ဒီအချိန်မှာဒီဟိုအင်ဒိုနီးရှားအစိုးရကလည်းရှင်းရှင်းပြောရင်တရုတ်လောက်တော့မချမ်းသာပါဘူးမချမ်းသာတော့သူကဒီရေဘေးဒုက္ခတွေတွေနေဖို့အတွက်ဒုက္ခတွေစခန်းနေဆောက်ပေးတယ်ဆောက်ပေးတော့လေသူ့အနေနဲ့ကတော့ကောင်းကောင်းမွန်မွန်ဆောက်ပေးတယ်ဗောသူတတ်နိုင်တဲ့လောက်ပေါ့ di tetane di temori mari ne ni ma po akai ma ro mu da ya yi dukkha de sakhan so bi so ari ma di bama bi ma name ji ni le UNHCR po li dukkha de mya san ya apwe ari apwe ya pyo de di ha ri ya ne di indonesia aso wa sau da ga ne ma kaw mu ne da tharo di nangan naga sa nong ne ma mi bu de dukkha de ri di ma ni lo ma tin daw u ba nya so bi tu ga ကန့်ွက်တယ်ဒီအပြစ်ရှာတယ်အဲ့တော့ဒီအင်ဒိုနီးရှားအစိုးရကပါလို့တုံးဆိုတော့သူကပြောတယ်ဒါငါတို့တန်းနိုင်လောက်ငါတို့ဆောက်တာတဲ့နောက်ပြီးဒီ အဲ့တော့ကိုယ်နိုင်ငံအတွင်းမှာရေပြီးဒုက္ခတွေကိုရက်ဖျူဂျီလို့မခေါ်ဘူးအင်္ဂလိပ်လိုအဲ့တော့ခင်များတို့နဲ့မဆိုင်ဘူးねခင်များတို့ထွက်ဆိုပြီးတစ်နှစ်လောက်ထုတ်ပလိုက်တယ်နောက်တစ်ချက်ကဒီအချဲပြင်းနေမှာဒါဆူနာမီမဖြစ်ခင်လေးねနှစ်ချိန်လာမြအနှစ်30ဆစ်ဖြစ်ခဲ့တယ်ဆစ်ဖြစ်တော့ဒီဆစ်ဖြစ်တဲ့နေရာတွေကိုသွားကျင်နိုင်သွားလို့မရဘူးကျမတို့အနေနဲ့ကျမတို့ဒီကလေးငယ်တွေ ောက်တို့ဟာတို့ခွင့်မပြုဘူး UN လည်းခွင့်မပြုဘူးတို့ဒီအဖွဲ့တိုင်းခွင့်မပြုဘူ
းဒီအဲ့ဒီအချင်းအစိုးရပေါ့နော်အစိုးရရဲ့ဟိုအကြံပေးအနေနဲ့လုပ်ခဲ့ဦးပါတယ်ဆိုတော့အဲ့ဒီအဲ့ဒီကဒီမြန်မာနိုင်ငံနဲ့လောက်ရတဲ့အတွေ့အကြုံလေးနည်းနည်းပြောပြပေးပါဒီကလောက်ရခံရတဲ့အနေပေါ့နော်တခြားကုလသမဂ္ဂတခြားနိုင်ငံတွေမှာလောက်တာနဲ့မြန်မာနိုင်ငံမှာလောက်ရတာဘာကွာလဲသိကြလို့ပ
ါကျွန်မအနေနဲ့မြန်မာပညာရှင်အနေနဲ့ဒီအစိုးရကိုအကြံပေးတဲ့အဖွဲ့မှာဥက္ကဋ္ဌလောက်တာဒီရေကြီးရေရှမ်းဘာဖြစ်ဆိုတရုတ်ပြည်အတွေ့အကြုံဆူနာမီဒီရှစ်နိုင်ငံအတွေ့အကြုံနောက်တော့ဒီအင်ဒိုနီးရှားအတွေ့အကြုံဒါတွေပါရှိတော့အဲ့ဒီတုန်းကဟိုကျမကိုခန့်လိုက်တာဟိုဥက္ကဋ္ဌအနေနဲ့အကြံပေးအဖွဲ့ရဲ့ဥက္ကဋ္ဌရေကြီးရေရှမ်းပေါ့လေဆိုတော့အဲ့ဒီမှာဒီကုလသမဂ္ဂတွေနဲ့ကုလသမဂ္ဂအဖွဲ့တွေနဲ့ကမ္ဘာပံအဖွဲ့တွေနဲ့လောက်တာသူတို့ကဒီလောက်တာတော့စေတနာကောင်းပါတယ်တော်တော်များများအထူးဖြင့်ဒီ UNDP ကတော်တော်လေးစေတနာကောင်းတယ်ပေါ့လေဒါပေမဲ့ဟိုကိုယ်နိုင်ငံအကြောင်းမသိတာတွေအများကြီးမသိတာအများကြီးဆိုတော့အမှားတွေရေးတာတွေပါတယ်ကျမတို့ကမရှိဘူးဆိုတော့တော်တော်မှားယွင်းမယ်ဥပမာတစ်ချက်ပြောမယ်ဆိုရင်သူတို့ကပြောတယ်ဒုတ်ရှိရှိနဲ့ရမ်းပြီးဒီမြန်မာအမျိုးသမီးတွေအားတဲ့မြေတို့အိမ်တို့ပိုင်ဆိုင်ခွင့်မရှိဘူးတဲ့ဟမ်အဲ့တော့ကျမပြောတယ်ဟင်ဒါဘယ်ကလာလဲပေါ့ဒီကမဟုတ်ဘူးတဲ့ဒါဟိုဒီဟိုစာတန်းတစ်ခုอ่ะပေါ့အဲ့တော့စာတန်းကိုကျမတကြည့်တော့ဒါဟိုအင်္ဂလိပ်မှာတယောက်ရေးထားတာကို Oxfam ကအင်္ဂလိပ်မှာတယောက်ရေးထားတာသူကဒီမင်းမှုမဲ့မှာသွားပြီးလူတွေအင်တာဗျူးတွေလုပ်ပြီးအဲ့လိုရေးတယ်ခက်တာသူအင်တာဗျူးလုပ်တဲ့လူတွေကအလုံးဆင်းရဲတဲ့မိန်းမတွေရောယောက်ျားတယောက်မှမြေမပိုင်ဘူးအဲ့ဒါကြောင့်အဲ့လိုဟာမျိုးပေါ့လေ
မကြသေးခင်ကပဲဒီမြန်မာနိုင်ငံလူခွေးရဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအထူးခန့်ထားတဲ့ကိုယ်စားလှယ်တူဟိုမစ်ရန်ဟီးလီပါသူလာတယ်လာပြီးတော့သူတက်တဲ့အချိန်မျိုးပေါ့နော်ဒီအစိုးရတက်လက်ထက်မှာလာပြီးတော့အခုပြန်သွားတဲ့အခါမှာအစီရင်ခံစာရေးတယ်ရေးတာကိုလွတ်တော်မှာပြင်းပြင်းထန်ထန်ကန့်ကွက်ကြပါတယ်တချို့ကဆိုရင်ဟိုရခိုင်ဘက်ကဆိုရင်ဘူးဒီတော်ကကိုယ်စားလှယ်တယောက်ကဆိုရင်ဒီကကုလသမဂ္ဂရဲ့နိုင်ငံတကာအဖွဲ့အစည်းတွေပေါ့နော်မြန်မာနိုင်ငံထဲမှာလုပ်ပုံကိုင်ပုံဟာဒေတာတွေမှာစိန်ဝန်းကွဲပြားမှုတွေဖြစ်စေတယ်ပေါ့နော်ဒါကြောင့်မို့လို့နောက်ဆိုမလာဖို့တော့တောင်းဆိုတဲ့အထိဖြစ်လာပါတယ်ကုလသမဂ္ဂနဲ့နိုင်ငံကအဖွဲ့အစည်းတွေမြန်မာနိုင်ငံနဲ့လုပ်ပုံကိုင်ပုံနဲ့ပတ်သက်ပြီးဆ iam ကိုယ်တိုင်အတွေ့အကြုံပေါ့နော်အဲ့ဒါလေးကိုနည်းနည်းပြောပြပေးပါဘလို့ဆ iam အနေနဲ့မြန်တဲ့ကုလသမဂ္ဂရဲ့အခန်းကဏ္ဍပေါ့နော
်ထူးဒီလူအခွင့်အရေးနဲ့ပတ်သက်တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့အခန်းကဏ္ဍကိုပြောချင်ပါတယ်ဆိုတော့ဒီကမ္ဘာမှာ UN မှာ190နိုင်ငံရှိပါတယ်190နိုင်ငံတည်းကဒီအထူးလူအခွင့်အရေးကိုယ်စားလှယ်တွေခန့်ထားတဲ့သူတို့ရဲ့ဟိုသူတို့ကိုခန့်နေဟိုအဖွဲ့ပေါ့လေအဲ့ဒါဒီ Human Rights Council လူအခွင့်အရေး Council လို့ခေါ်တယ်အဲ့လူအခွင့်အရေး Council ကသူတင်ပြချက်တရား25ချက်ရှိတယ်အဲ့ဒီ25ချက်မှာ20ဒီပြင်းပြင်းထန်ထန်ကန့်ကွက်တဲ့စာတမ်းတွေပေါ့အချက်20က Israel ကိုကြီးပဲကန့်ကွက်တယ်နော် Israel ဆိုတာအရှေ့အလယ်ပိုင်းမှာတခုတည်းသောဒီမိုကရေစီ Israel ကန့်ကွက်တယ်၄ခုကမြန်မာနိုင်ငံကိုကန့်ကွက်တယ် တခုအမြောက်ကိုရီးယားကိုကန့်ကွက်တယ်ဆိုတော့ကျန်တဲ့189နိုင်ငံမှာလည်းလူအခွင့်အရေးချိုးဖောက်တဲ့နိုင်ငံတွေကအများကြီးရှိတယ်အဲ့ဒါတခုမှမပြောဘူးအဲ့တော့ဒီမက်ဒမ်မြန်ကြီးလေးကိုပညာရှင်အနေနဲ့ကျွန်မလေးစားပါတယ်အာသို့တော်လည်းပဲသူ့ကိုခန့်တဲ့အဖွဲ့အားဟိုကမဖြစ်ဘူးပေါ့လေတမတမလည်းမရှိဘူးနောက်ပြီးနိုင်ငံတိုင်းမှာလည်းသူတို့ကမခန့်ရဲဘူးဘာဖြစ်လို့မခန့်တော့တရုတ်ပြည်တို့ဘာတို့ကလက်မခံဘူးတရုတ်ပြည်တို့ဗီယက်နမ်တို့ကအခုသူတို့ဒီအထူးကိုယ်စားလှယ်တွေခန့်ထားတာဟို၈ယောက်လောက်ပဲရှိတယ်ဒီယာဒူးနဲ့လေ၈ယောက်နောက်ပြီးဟိုဟာရှိသေးတယ်ပညာရှင်ဆိုပြီးခန့်ထားတာအလုံးပေါင်းမှ၁၂ယောက်ဘလို့ပဲဖြစ်ဖြစ်လက်တဆုပ်စာပဲရှိတယ်အဲ့တော့ကျမတို့နိုင်ငံအနေနဲ့ညင်းရတယ်လောင်းတော့ညင်းတယ်မလာနဲ့ဆိုပြီးပြီးမလာဘူးအဲတိရီလင်ကလည်းညင်းမယ်ထင်တယ်လာအိုကတော့ညင်းတယ်ဖိလစ်ပိုင်က23ကတောင်းဆိုခြင်းခံရတယ်လာပြရစီလာပြရစီဆိုပြီးဆိုအဲ့လိုအင်ဒိုနီးရှားဆို21ခါတောင်းဆိုတယ်နှစ်ခါပဲသူတို့ကိုပေးဝင်တယ်အဲ့တော့အဆုံးကြတော့မင်းစရာရှိတာကပေးမှုဝင်တဲ့အထုကိုယ်စားလှယ်တွေကိုဘယ်လိုလုပ်လဲဘယ်လိုလုပ်လဲဆိုတော့မြောက်ကိုရီးယားအတွက်ခန့်ထားတဲ့အထုကိုယ်စားလှယ်အဒီမြန်မာနိုင်ငံကပြည်သက်တွေတိပါတယ်မစ္စတာကင်တာနာပါအဲ့တော့သူကမြောက်ကိုရီးယားအတွက်မြောက်ကိုရီးယားကသူ့ကိုလက်မခံတဲ့အတွက်ကြောင့်တောင်ကိုရီးယားရဲ့ဂျပန်ရဲ့နောက်ပြီးတခြားနေရာရဲ့သူအစီရင်ခံစာတွေတင်ရပါတယ
်ဟုတ်ဆိုတော့လူခွင့်ရေးချိုးဖောက်တဲ့လို့ဒီကဘာသတ်မှတ်ထားတာပေါ့နော်အဲ့ဒီထဲမှာမြန်မာနိုင်ငံကပါနေတယ်မြန်မာနိုင်ငံလည်းတနိုင်ငံနေနဲ့ပါတယ်ပေါ့နော်ပါတယ်ဆိုတော့ဒီလိုနိုင်ငံမျိုးကိုဒီလိုမျိုးဒီအထူးကိုယ်စားလှယ်တွေခန့်ပြီးတော့လာဖို့မသင့်ဘူးလားဆရာမ။အ
ဲ့ဒါဆိုလို့ရှိရင်လူခွေချိုးဖောက်တာချိုးဖောက်မှုများရှိတာတော့အမှန်မှန်တယ်။ဒါပေမဲ့မြန်မာနိုင်ငံတခုတည်းလားမင်းစရာဖြစ်လာတယ်။ဘာဖြစ်လို့မြန်မာနိုင်ငံတဲ့အချင်းနဲ့အများကြီးဆိုတဲ့နိုင်ငံတွေရောတမတမမဆက်ဆံနဲ့သူတို့စီကိုလည်းလွတ်လေအလုံး။တော့နောက်တစ်ခုကလည်းဒီအထူးကိုယ်စားလှယ်တွေကဘလို့အစင်ခံစားတွေထွက်လဲဆိုတာရှိတယ်နော်ဒီသူတို့အစီရင်ခံစာတွေဟာနိုင်ငံတစ်ခုရဲ့အချုပ်အခြာအာဏာကိုလာထည့်ရင်တော့ဘယ်နိုင်ငံမှတန်ကြီးခံနိုင်မှာမဟုတ်ဘူးဩစတြေးလျလည်းဒီဩစတြေးလျလိုနိုင်ငံမျိုးလည်းဒီလူခွင့်ရေးကောင်စင်နဲ့ပြဿနာတက်တယ်သူတို့ခိုင်းထားတာတွေမလုပ်လို့တယ်ဩစတြေးလျဘာဖြစ်ဆိုဒီနိုင်ငံသားအဖြစ်ကျွမမှာတင်ထားတဲ့ဒုက္ခတွေတွေကိုဩစတြေးလျလက်မခံလို့ဆိုပြီးမြန်မာနိုင်ငံလိုပဲပေါ့အဲ့ဒါကြောင့်အဲဒါမဲ့ဩစတြေးလျကိုကြတော့မဆူမဆဲရဲဘူးလေနိုင်ငံကြီးဆိုတော့မဆူမဆဲရဲဘူ
းဟုတ်ကဲ့ဆိုတော့ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီအေးပေါ့နော်ဒီလိုမျိုးရှောက်တန်းတဲ့အချိန်မှာဒီကုလသမဂ္ဂကနေပြီးတော့ဒီလိုမျိုးကုလသမဂ္ဂရဲ့အခန်းကဏ္ဍပေါ့နော်ဘယ်လိုလုပ်ရင်ကောင်းမလဲအဲ့ဒါလေးအချင်းချင်းပြောလိုက်ပြောပြပါဦ
းကုလသမဂ္ဂကကောင်းတာတွေအများကြီးရှိပါတယ်ကောင်းတာမကောင်းတာလဲကိုယ်လဲတာဝန်ထမ်းဆောင်ခဲ့ဘူးတဲ့အလျောက်အဲ့ဒီတိုင်းပြည်မှာရှိတဲ့ဌာနေကိုယ်စားလှယ်တွေပေါ်မူတည်ပါတယ်။ဒါလူပေါ်အများကြီးမူတည်တယ်။နောက်ပတ်စံဘလောက်ရှိလဲဆိုတာလည်းမူတည်တယ်။ဒီသူ့ရဲ့ရုံးအဖွဲ့အစည်းမှာပတ်စံမရှိရင်ရှင်းရှင်းပြောရင်ပတ်စံပေးတဲ့နိုင်ငံတွေအကြိုက်လိုက်လုပ်တဲ့ကုလသမဂ္ဂအဖွဲ့တွေလည်းရှိပါတယ်။တော်တော်များများအဲ့လိုပါပဲ။ဒါပေမဲ့မကောင်းလို့မဆိုလို့ဒီချမ်းမရေးတို့ပညာရေးတို့လူမှုရေးတို့ဒါတွေအများကြီးကိုလှုပ်ဆရာတွေရှိပါတယ်နိုင်ငံရေးကိုဝင်မဆွက်ပဲနဲ့ဘာဖြစ်ဆိုအခုပြောတာတွေတချို့ကနိုင်ငံရေးကိုထိတယ်နောက်တစ်ခုကကိုယ့်ရဲ့အချုပ်အခြာအာဏာအာဏာကိုထိ
တ
ယ်ဟုတ်ကဲ့ပါဟုတ်ကဲ့
ပါဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်အခုလို VOA မှာလာပြီးတော့ဆွေးနွေးပေးရတဲ့
ဒီကနေပြီးတော့ထုတ်လင်းပေးနေတဲ့မြမအရေးစုနေကံကိုတင်းငနွေနေ့ညပိုင်းမှာအစ်စ်နာစင်နိုင်ပြီးအခုလိုတင်းလာမနေ့ပိုင်းမှာနောက်တစ်ချိန်ပြန်လဲထုတ်လင်းပေးနေတာဖြစ်ပါရဲ့ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်တနင်္လာနေ့မနေ့ဖက် VOA American တန်ရဲ့မနေ့9နှစ်အထိဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေကိုလိုင်းတူမီတာ32 40နဲ့49တို့ကနေပြီးတော့ပဲတိုက်ရိုက်ဖန်ယူနားဆင်နိုင်ကြပါရဲ့ရှင်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့မြန်မာပြည်ကပေးစာကဏ္ဍကိုအရင်ဆုံးနားဆင်ရဖို့ရှိပြီးခုစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်မှာတော့
ပြည်သူလူထုရဲ့အသက်အိုးအိမ်ကိုကာကွယ်ရမယ့်တရားဥပဒေစိုးမိုးရေးအကောင်အထည်ဖော်ရမယ့်အုပ်ချုပ်ရေးပိုင်းဆိုင်ရာပုဂ္ဂိုလ်တွေရဲတပ်ဖွဲ့တာဝန်ရှိသူတွေနဲ့လွှတ်တော်အမတ်ပါပါဝင်ပြီးလူအုပ်ကြီးက
လူစုလူဝေးဝါဒအောင်ပွဲခံနေစဲလားဆိုတဲ့ဆွေးနွေးတုံ့တက်ချက်ကိုနားဆင်ကြရမှာပါ။အဲဒီနောက်ကမ္ဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးမအေးတနာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်။
ပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းတိတိတပုတ်နဲ့လည်းဖျော်ပြပေးမယ့်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မေတ္တာဒေလဆောင်ကိုလည်းနှားဆင်ရမှာဖြစ်ပါတယ်ရှင်အခုအရင်ဦးဆုံးတော့ VOE အစီအစဉ်ကို Facebook ကနေနှားဆင်ကြည့်ရှုအားပေးကြတဲ့သောရရှင်ရဲ့အောက်မှာအမှတ်ချက်ရေးလာကြတာတချို့ကိုဝေမျှပေးစင်ပါတယ်တာဒီစစ်စလင်းဆိုတဲ့ Facebook အကောင့်ကသောရရှင်က VOE အတွက်အခုလိုမျိုးအားလုံးအတွက်မင်္ဂလာရှိစေကြပါလေတပုတ်ရေးဆက်ပြီးတော့ပေးပို့လာပါတယ်
။အာယုံရဲ့ချင်းနနေခင်းမှာရှင်းသန့်ကြီးသားမင်္ဂလာပြည့်ကြီးမွေနှလုံးအစဉ်ပြုံးစေအမုန်းဆိုတာမရှိသေး
။အမုန်းဆိုတာမရှိသေးပါတဲ့။ဟုတ်ကဲ့သောရရှင်အောင်အောင်ကလည်းစစ်မရှိရင်ပြည်အောင်စုမြန်မာနိုင်ငံတိုးတက်လိမ့်မယ်တဲ့။သူတို့တွေကရှမ်းပြည်မြောက်ပိုင်းဒေသမှာတိုက်ပွဲတွေဖြစ်နေတဲ့သတင်းတွေကိုနားဆင်ပြီးရေးလာကြတာတွေဖြစ်ပါတယ်ရှင်။ဂျောကာကိုကိုဆိုတဲ့သောရရှင်ကတော့
ဂျေဇူးအထူးတင်ပါတယ်ဒေါ်လာလာတန်းကိုအခုမှမြင်မှုတာနေ့တိုင်းတင်ပေးပါနော်ဂျေဇူးအထူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒေါ်လာလာတန်းရဲ့အင်္ဂလိပ်စာအစီအစဉ်ကိုအားပေးတဲ့သူတွေအထူးများပြားပြီးတော့သူကိုလည်းအားလုံးကတွေ့ကျင်ကြတာပါအခုနှစ်ပိုင်းနေအတွင်းမှာတော့အန်တီဒေါ်လာလာတန်းကိုတိုင်းဒီအင်္ဂလိပ်စာပို့ချတဲ့အစီအစဉ်တွေကိုကျွန်တော်တို့ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်ကနေတင်ဆက်ပေးနေတာမလို့သူကဒေါ်လာလာတန်းကိုမြင်ဘူးသွားလို့ဂျေဇူးတင်ကြောင်းရေးလာတာဖြစ်ပါတယ်ကြောစွာဆိုတဲ့သောရရှင်ကတော့
မင်္ဂလာပါ VOE ကဘာတီတီ၍မြန်မာပြည်သားများအားကိုးရတဲ့သတင်းဌာနဖြစ်ရည်တည်နိုင်ပါစေ
။ဟုတ်ကဲ့ပါ VOE အဖွဲ့သားတွေအားလုံးအစွမ်းကုန်ကြိုးစားနေပါရယ်နော်။ကျွန်တော်တို့ VOE ကသတင်းတွေတင်ဆက်ပေးတဲ့အခါမှာအဲ့ဒီသတင်းပါအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့သွားရှင်နေသူတို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်မှတ်ချက်ပေးပြီးတော့ထုတ်ဖော်လာကြတာတွေကိုလည်းဝေမျှပေးကြပါရယ်။ဇွန်လ26ရက်နေ့အင်္ဂါနေ့ကဒီမိုကရက်တစ်မြန်မာအသံ TVB သတင်းတောက်နှစ်ဦးနဲ့ AR သတင်းဌာနကသတင်းတောက်တဦးတအောင်းလက်နက်ကိုင်အဖွဲ့ TNL နဲ့ဆက်သွယ်ခဲ့တယ်ဆိုပြီးတော့ဖမ်းဆီးခံရတဲ့အကြောင်းနဲ့ပတ်သက်ပြီးတော့သောရရှင်နေရေးလာကြတဲ့တုံ့ပြန်ချက်တွေကိုဝေမျှပေးကြပါရယ်။သူတို့ကိုစစ်တပ်ကဖမ်းလိုက်ကြောင်းကာကွယ်ရေးဦးစီးချုပ်ကသတင်းထုတ်ပြန်ခဲ့တာပါ DBB သတင်းဌာနကတော့သူတို့ဆွဆွဲတယ်လို့မဟုတ်ဘဲနဲ့အဲ့ဒီနေ့ကမွေးစေဝါတိုက်ဖြစ်ရင်နေဖြစ်လို့အဲ့ဒီအကြောင်းသတင်းသွားယူပြီးတော့အပြန်လမ်းမှာဖမ်းဆီးခံရတာဖြစ်တယ်လို့ပြန်ပြောခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးတော့သောရရှင်ဝနာစီသူက
ဥပဒေဆိုတာကတော့ဒီကြောင်းတကားတာပါပဲနိုင်ငံခြားသတင်းဌာနတွေကတော့ S တွေကြားတယ်လေသတင်းသွားယူလို့ရတယ်တာလီဘန်တွေစီလည်းသတင်းသွားယူလို့ရတယ်သူတို့ကိုဒီဇဲဆိုးရနဲ့စစ်တပ်ကခွင့်ပြုတယ်သူတို့ကြောက်ရတာကအဲ့ဒီ IS နဲ့တာလီဘန်တွေပါပဲသူတို့ဆိုတာတရှုတ်ထင်ပြီးတက်ပြစ်မှာပဲကြောက်ရတယ်ဒီမှာကတော့ပြောင်းမြန်ဖြစ်နေပါတယ်စဉ်းစားဖို့တော့တင်တယ်နော
်ဒါကတော့ဝနာစီသူရဲ့အမြင်မှာသူနဲ့ဆန့်ကျင်ပဲရေးလာသူတယောက်ကတော့ Worth Mong Yong ဆိုတဲ့သောရရှင်ဖြစ်ပါတယ်သူကတော့ဘယ်မှာသတင်းသွားယူမလဲဆိုတာနိုင်ငံတော်လုံခြုံရေးတာဝန်ယူထားတဲ့တက်မတော်ခွင့်ပြုမှသာသွားသိမ်းပါတယ်ဆိုတော့သူရဲ့အမြင်ကိုရေးလာတာဖြစ်ပါတယ
်မြန်မာပြည်မှာလက်နက်ကိုင်မျိုးစုံရှိတယ်တရားမဝင်အဖွဲ့အစည်းအဖြစ်မတက်မှတ်မဖြစ်တက်မှတ်ထားပါတယ်ရင်ကျန်ရေးယူတဲ့အချိန်မှာမပြောလို့ပေမဲ့လုံခြုံရေးကိုအထူးကြိုးစားရမယ့်အချိန်မျိုးမှာတော့ရှိထားတဲ့ဥပဒေကိုလူတိုင်းကလေးစားရမှာပါဒီသတင်းတောက်တွေကြောင့်တရင်တရင်လုံးပြုတ်သွားရင်ဘယ်သူတာဝန်ယူမှာလဲဖြစ်တင်တာကနိုင်ငံတော်လုံခြုံရေးတာဝန်ယူထားတဲ့တက်မတော်စခန်းတွေကိုသတင်းအရင်ပို့ခွင့်ပြုရင်သွားခွင့်မပြုရင်မသွားနဲ့
ဒါကတော့ VOE သောရရှင်နေသတင်းထောက်တွေဖန်ဆီးခံရတဲ့ကိစ္စပေါ်မှာသူတို့ရဲ့ဒီမတူတဲ့အမြင်တွေကိုရေးလာကြတာဖြစ်ပါတယ်။သူတို့လိုပဲအမြင်မျိုးမျိုးကွဲပြားတာကိုတော့ Facebook စာမျက်နှာမှာတွားပြီးတော့ပြည်စုံဖတ်ရှုနိုင်ပါတယ်နော်။အခုတော့သောရရှင်တွေကိုအနောက်တိုင်းမှာထိတ်တန့်ရောက်တဲ့တခြင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးကြပါမယ်။ Despacito ဆိုတဲ့တခြင်းကိုတော့ Louis Fonsi နဲ့ Daddy Yankee တို့တီးဆိုပြီးတော့ သူတို့ကမှ Justin Bieber ကအားဖြည့်ပြောတည်ဆိုပေးထားတာပါမေလ29ရက်နေ့သတင်းပတ်မှာပဲ Billboard ရဲ့ Hot အဖြစ်ဆုံးတတိယဆင်မှာနံပါတ်1ဆဖြစ်တဲ့ The Despacito ဆိုတဲ့သချင်းကတော့အင်္ဂလိပ်ဘာသာနဲ့ပြောရရင် Slowly နှစ်နှစ်လေးလို့အဓိပ္ပာယ်ရပါတယ် Spain ဘာသာနဲ့တည်ဆိုထားတဲ့သချင်းဖြစ်ပြီး Puerto Rican Pop ဆိုတော့ Luis Fonsi နဲ့ Puerto Rican Rapper Daddy Yankee တို့တည်ဆိုတာကို Canada ဆိုတော့ Justin Bieber ပါဝင်ပြီးအားဖြည့်ထားတာဖြစ်ပါတယ်ဒီတချင်းကပရီမိုင်ယူဗန်တက်14ချိန်များအဆုချင်းမြင့်ပွဲအတွက်တချို့စုနှစ်စုအတွက်ရွေးခန့်ထားရပါတယ်။အကောင်ဆုံးတေးပေါင်းဆက်မှုနဲ့အကောင်ဆုံးတေးတည်ဆုံးမှုအဆုတွေအတွက်ဖြစ်ပါတယ်။ဇူလိုင်လ6ရက်နေ့မှာဆုရွေးချယ်မှာပါ။ Teen Choice Awards ဆဲကျော်သက်တွေရွေးချယ်တဲ့ဆုအတွက်လည်းအကောင်ဆုံးအမျိုးသားတချင်းစုအဖြစ်နဲ့တချို့ရွေးခန့်ထားရပါတယ်။ဒီတချင်းက Hot Latin တချင်းစီးရင်မှာလည်းနံပါတ်1ချိန်ပြီးတော့ဒါက Fonsi အတွက်အမြင့်ဆုံးနေရာဝင်တာဖြစ်ပါတယ်။ဒီတချင်းက Billboard Hot 100အတွက်တေးစီးရင်မှာလည်းနံပါတ်1နေရာကိုအခုထိခဏပတ်ဆက်တိုက်ယူထားနိုင်တာပါ။ Reggae ကိတာနယ်တဲ့ Pop တချင်းတစ်ပုဒ်ဖြစ်ပြီးတော့နိုင်ငံပေါင်း28နိုင်ငံမှာထိတ်ဆုံးရောက်တဲ့တချင်းဖြစ်ပါတယ်။နောက်နိုင်ငံပေါင်း12နိုင်ငံမှာလည်းအကောင်းဆုံးတေးဆဲပုတ်စင်းနဲ့ဝင်ပါတယ်။ဒီတချင်းရဲ့အထူးခြားချက်ကတော့ Spain ဘာသာစကားနဲ့အများဆုံးတည်ဆူထားတဲ့တချင်းတစ်ပုဒ်ဖြစ်ပြီးတော့1996ခုနှစ်နောက်ပိုင်းမှာ Billboard Hot 100စီးမှာပထမအဦးဆုံးအဲ့လိုစပိန်ဘာသာနဲ့တည်ဆိုတဲ့တချင်းတစ်ပုဒ်ထိတ်ဆုံးရောက်တာဖြစ်ပါတယ်1996ခုနှစ်ကတော့စပိန်လိုတည်ဆိုထားတဲ့မာဂရီနာဆိုတဲ့တချင်းကနံပါတ်1ရောက်ခဲ့တာပါနော်ကဲအခုအကြာကြီးနေတော့မှနံပါတ်1ပြန်ဖြစ်တဲ့စပိန်ဘာသာနဲ့အများစုတည်ဆိုထားတဲ့ Despacito ဆိုတဲ့တချင်းကိုနားဆင်ကြည့်ကြရအောင်ပါရှင် Come and move that in my direction. So thankful for that. It's such a blessing, yeah. Turn every situation into heaven, yeah. Oh, you are my sunrise on the darkest day. Got me feeling some kind of way. Make me wanna savor every moment slowly, slowly. You fit me, tailor made love, how you put it on. Got the only key, know how to turn it on. The way you nibble on my ear, the only words I wanna hear. Baby, take it slow so we can last long. Tú eres el imán y yo soy el metal. Me voy acercando y voy armando el plan. Solo con pensarlo se acelera el pulso. Oh yeah. Ya me está gustando más de lo normal. Todos mis sentidos van pidiendo más. Esto hay que tomarlo sin ningún apuro. Despacito, quiero respirar tu cuello despacito. Deja que te diga cosas al oído, para que te acuerdes si no estás conmigo. Despacito, quiero desnudarte a besos despacito. Firmo las paredes de tu laberinto y hacer de tu cuerpo todo un manuscrito. ဆိုတော်ရင်းနဲ့ Justin Bieber ပူရဲပြီးတော့တည်ဆူထားတဲ့ Despacito ဆိုတဲ့သင်္ကေတနားဆင်ခဲ့ကြရတာပါရှင်။အခုတော့မျက်မှောက်ရေးရာကိစ္စရက်တွေနဲ့ပတ်သက်ပြီးတော့သောရရှင်နေကိုရင်ရင်ဖွင့်လာတာတွေကိုဒီ VOE သောရရှင်အားလုံးနဲ့ဝေမျှပေးချင်ပါတယ်ရှင်။ပထမဦးဆုံးဖားခန်းကကိုရင်တယ်လီဖုန်းခေါ်ပြီးတော့ရင်ဖွင့်လာတဲ့သောရရှင်ဒေါ်ဆန်းမူသူက HIV virus ပိုကူးစက်ခံနေရသူတဦးဖြစ်ပါတယ်။သူရဲ့ရင်ဖွဲ့ချက်ကိုနားဆင်ကြည့်ပါဦး။သူကသူအလုပ်လုပ်နေတဲ့ဖားခန်းမှာဒီ HIV AIDS တွေစေကြည်ကြည်ခက်ခက်ခဲခဲဝယ်ယူရလို့တော်တော်ဒုက္ခများရပါတယ်ဆိုပြီးအခုလိုရင်ဖွင့်လာတာဖြစ်ပါတယ
်ကျမတို့ကတော့မျောမောင်းတာပေါ့ရှင်ဒါပေမဲ့လို့ကျွန်းတို့မှာဘယ်ကနေပြတ်တဲ့ဒီအိမ်ရန်ဒီယောဂဆိုတော့တွဲတာမှတော့မသိပါဘူးအိမ်ရန်ဒီဆေးတာပေါ့နော်အောက်ပိုင်းကဆေးရုံတွေမှာတော့ထုတ်ပြီးတယ်လို့ပြောတော့ပြောတာပေါ့ဒါပေမဲ့ကျွန်းတို့မှာအောက်ပိုင်းကိုတွားဖို့နဲ့ကျွန်းတို့တငယ်ချင်းတွေကိုဆေးကမ်းမှာဆေးတူတူတောက်တဲ့လူတွေမေးကြည့်တော့လေဟာစီဘိုးစခအရန်ကုန်တာကနေကျွန်းတို့ပြန်နေတာတော့မှအိမ်ပြန်လို့မရပြည့်တော်မော်လည်းမတော်စိတ်ချင်းရပါတယ်ဒီမှာတိုက်ပွဲရတမျိုးဟိုကြောက်ကဒီကြောက်ရတမျိုးကျမတို့ကပေါ့နော်ဒီဥစ္စာဘယ်ကူးလဲဆိုတာဘလို့ဘလို့မှလည်းအစ်ပြောလို့တော့မရတော့ဖြစ်ပြီးမှတော့ကျမတို့ဆိုရင်ငယ်လေငယ်များပါမူးရဲ့ဆေးဝါးလည်းမတုံ့ဆွဲပါဘူးဘယ်ကနေဘလို့လောက်ကူးတာတော့ မပြောတော့ပါဘူးဗျာဒါကြောင့်မို့ကျွန်တော်တို့ဘီအိုရာလို့အရှင်ယောဂာနဲ့ပတ်သက်တဲ့အကြောင်းတွေကိုထုတ်လွှင့်ပေးပါလို့ကျွန်တော်တို့ကျေးဇူးလက်တကယ်တင်ပါတယ်ဘီအိုရေကကျွန်တော်တို့အများအားတော့နားထောင်ပါတယ
်ဒါကတော့ဖားခန့်ကဒေါ်ဆမ်းမူကိုရိုင်းဖုန်းဆက်ပြီးရင်ဖွင့်လာတာဖြစ်ပါတယ်နောက်ထပ်ဒီချင်းပြည်နယ်ကရင်ဖွင့်လာတဲ့တော်ရရှင်တယောက်ရဲ့ရင်ဖွင့်တဲ့အံကိုလည်းပြောပြပေးချင်ပါတယ်နော်သူကတော့ချင်းပြည်နယ်ထန်တလန်မျိုးကဖြစ်ပြီးတော့တော်ရရှင်မောင်သိမ့်ပါတယ်သူတို့စီမှာဒီပညာရေးစနစ်ရဲ့မငြိမမျှဖြစ်နေရပုံလေးဟာခွက်လေးရှိနေရပုံကိုသူအခုလိုထောက်ပြခြင်းလို့ပါဆိုပြီးတော့ကိုရိုင်းရင်ဖွင့်လာပါတယ်ရှင
်သူရကလည်းချင်းပြည်နယ်ထန်တလန်မျိုးနယ်မှာအဆင့်တိုးပေးတယ်အဲ့ဒီအဆင့်တိုးပေးတဲ့အခါမှာအထူးသဖြင့်အလေတန်းကြောင့်ပေါ့နော်အလေတန်းကြောင့်အဆင့်တိုးပေးတဲ့အခါမှာအကြောင်းသားဥယျာဉ်များတဲ့အကြောင်းတွေနောက်ပြီးတော့ယွာမှာအင်ချင်များတဲ့ကျွာလူကိုအစ်မတို့ပဲပဲနဲ့အိမ်ချင်းနေတဲ့ကျောင်းတွေနောက်ပြီးတော့ကျောင်းသားဦးကြီးနေတဲ့ကျောင်းတွေကိုအစ်မတို့ပဲလိုက်တယ်။ဒါမျိုးကမဖြစ်တင်ဘူးလို့ခန္ဓာလာမျိုးနဲ့မှရှိတဲ့ကျွာသားတွေကအချင်းချင်းပြောကြတာပေါ့နော်။တချို့ကမလျှောက်လို့ဖြစ်မှာဘူးဆိုပြီးတော့မှပြောတယ်။ဒါဆိုတော့ဥပမာအိမ်ချင်းဖြစ်စေအိမ်ရှိတဲ့အိမ်ချင်းကလျှောက်လို့ရှိရင်ပေးမှာဒါဆိုတော့အင်ချင်ဖျားရှိတဲ့ရွာကမချောလို့ရှိမပေးဘူးဒါဆိုရင်လျှောက်တိုင်းပေးလို့ရှိရင်တော့ဒါမဲ့ဖြစ်ပါမလားလူရချင်နေနဲ့ကျောင်းသားဦးရချင်နေနဲ့နောက်ပြီးတော့လူဦးရချင်နေနဲ့အင်ချင်နေနဲ့ကြိုက်လားမကြိုက်ဘူးလားဆိုတာမျိုးစစ်စစ်တင်နေလေ
ဒါကချင်းပြည်နယ်ထန်တလန်မျိုးကမောင်သိန်းဆိုတဲ့တော်ရရှင် VOA ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ကိုရိုင်းရင်ဖွင့်လာတာဖြစ်ပါတယ်တော်ရရှင်နေအခုလိုရင်ဖွင့်လာတာတွေတော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်တေးတောင်းလာတဲ့တော်ရရှင်တွေကိုလည်းဆက်ပြီးတော့အလှည့်ပေးပါအောင်မယ်ရှင်အခုတော့တေးတောင်းလာတဲ့တော်ရရှင်တွေကိုအလှည့်ပေးချင်ပါတယ်နော်စကိုင်းတိုင်းဝမ်းသူမျိုးနယ်ကကိုမိုးထက်အာကာကတော့ရဝေးကချက်တငယ်ချင်းနဲ့အားလုံးအတွက်တချင်းလေးတစ်ပုဒ်တောင်းပါတယ်ဖြူဖြူကြော်သိန်းတည်ဆူထားတဲ့အရှုံးထက်ပူသောဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်ရှင် VOA ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ဒေးတောင်းလာတဲ့သောရရှင်ကတော့နာမည်လဲပြောချိန်မရလိုက်ပေမဲ့တယ်လီဖုန်းကကြာသွားပါတယ်သူကလည်းဒီဖြူဖြူကြော်သိန်းတည်ဆူထားတဲ့ဒီတချင်းလေးကိုပဲတောင်းဆိုထားတာပါဒါကြောင့်မလို့ဒီတစ်ပတ်တော့ဒီဖြူဖြူကြော်သိန်းရဲ့အရှုံးထက်ပူသောဆိုတဲ့တချင်းလေးနဲ့ဒီတစ်ပတ်ဖြောပြေးပေးကြပါရနော်ဒေတောင်းနဲ့သောရရှင်နေရောသူရဲ့ဒီရဝေးကအချစ်တငယ်ချင်းနဲ့အားလုံးရောတစ်ချစ် VOE သောရရှင်နေရောတည်တချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
်ဘိုးရင်းနဲ့ချွဲနေတာတော့ငါအဖြစ်ကြီးတယ်လားအရကေကိုနားမလဲတော့ပါမင်းရှာတဲ့ပြဿနာဘောရင်ဆောင်းနာရီနဲ့တာယာနေလိုက်တာရှင်ခုံစရာမကောင်းတဲ့ငါကြောင့်အနောက်ရှိဖြစ်နေလားချံဖန်ကပြင်းမြင့်တတ်တာနဲ့တဘာဝမဟုတ်လားငါဟာလူသားချင်မရောင်မင်းဒီသေးရင်လားဘာကုန်မတော်မတူရာတော့နေဟာမချင်တော့ပါအတိုင်းယူပါမြဲတော့ငါဘဝဆုံးNe lo de mia tui go kong ga si si me to like da Somebody sing here the mia to come up up to my heart And just some more so yeah yeah some need it so let them all Then say they got the sun me I'm long in the feel of
ဖြူကြော်သိန်းတည်ဆူထားတဲ့အရှုံးထက်ပိုသောဆိုတဲ့တချင်ကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချံပေးစာတွေရင်းဖွင့်စာတွေနဲ့တည်တချင်တောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွေ့ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်ဒီလိုကိုလည်းစာရေးကြပါအောင်ရှင်တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
ရှင်ဖန်ကပြင်းမြင့်တတ်တာလင်းတဘာဝမဟုတ်လားငါဟာလူသားတယောက်မှနောင်မင်းသိသေးရဲ့လားဘာကောမတော်မတူတာတော့နေဟာမချင်တော့ပါအတိုင်းယူပါမြဲခံရဘဝအရှုံးပေးထားနေလို့တည်းများတွေကို
မအေးတနာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတင်းငွေနေညနဲ့အခုလိုတင်းလာမနေ့ပိုင်းတွေမှာစောင့်မျှော်နှာစင်နိုင်ကြပါရရှင်။အခုဆက်ပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံသက်ချက်ကိုနှာစင်ကြရပါမယ်။လူစုလူဝေးဝါဒအောင်ပွဲခံနေစေလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာဖြစ်ပါတယ်။မအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင်။
ရတဲ့ဇူလိုင်29ရက်နေ့ညကမြန်မာနိုင်ငံအလဲပိုင်းကြောက်ပတောင်မြို့မှာဆောက်လက်ဆနေတလုံးကိုအစ္စလမ်ဘာသာဝင်တွေရဲ့ဗလီလို့ဆွတ်ဆွဲပြီးလူအုပ်ကြီးကအကြမ်းဖက်မိရှို့ဖြိုချဖို့ကြိုးစားမှုတစ်ခုဖြစ်ပွားခဲ့ပါတယ်။အမုံတရားပြန်ပွားမှုတွေကြောင့်မွတ်စလင်တွေကိုမုန်းတီးမှုရှိနေတဲ့မြန်မာနိုင်ငံမှာလူအုပ်ကြီးရဲ့အခုလိုကြိုးပမ်းမှုမျိုးအထူးဆန်းလို့မဆိုနိုင်ပါဘူး။ဒါပေမဲ့ထူးဆန်းသွားတာကတော့ပြည်သူလူထုရဲ့အသက်အိုးအိမ်ကိုကာကွယ်ရမယ်၊တရားဥပဒေစိုးမိုးရေးအကောင့်ထယ်ဖော်ရမယ်၊အုပ်ချုပ်ရေးပိုင်းဆိုင်ရာပုဂ္ဂိုလ်တွေရဲတပ်ဖွဲ့တာဝန်ရှိသူတွေနဲ့လွှတ်တော်အမတ်ပါပါဝင်ပြီးလူအုပ်ကြီးကအိမ်ကိုမိရှို့ဖျက်ဆီးမှစိုးရိမ်လို့ဆိုပြီးသူတို့ကိုယ်တိုင်ဘယ်ဟိုးနဲ့ထိုးချဖျက်ဆီးလိုက်တဲ့ကိစ္စပါမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးဘယ်အဆင့်ရောက်နေပြီလဲလူစုလူဝေးဝါဒကပဲအောင်ပွဲခံနေသလားဆိုတာကုရပဆွေးနွေးတင်ပြသွားပါမယ
်ဖြစ်စဉ်အကြမ်းမြင့်ကတော့ခုလိုပါကြာပတောင်းမြို့နယ်တာယာအေးရက်ွက်ကစောက်လုံစာနှစ်ထပ်အိမ်ကြီးတစ်လုံးကိုအဲ့ဒီဗလီအဖြစ်အသုံးပြုဖို့စောက်တာပါဒါကိုဖြိုဖျက်ပေးပါဆိုပြီးလူစုလူဝေးနဲ့တောင်းဆိုရာကအစာပြူတယ်လို့သိရပါဗျ။လူစုလူဝေးနဲ့အကြမ်းဖက်ဖို့စူးစီးလာတဲ့အတွက်တပ်ဆိုင်ရာရဲတပ်ဖွဲ့အုပ်ချုပ်ရေးနဲ့လွှတ်တော်အမတ်ပါအဲ့ဒီနေရာကိုရောက်သွားတယ်လို့ဆိုပါတယ်။တစ်ဖက်မှာလူအုပ်ကြီးကဗလီလို့ဆွဆွဲနေပေမဲ့ဗလီဖြစ်နိုင်နေဆိုတဲ့အထောက်အထားတစ်ခုတလေတောင်ရှိတာမဟုတ်ပါဘူး။ပြဿနာဖြစ်ပြီးတဲ့နောက်သတင်းမီဒီယာတွေကိုပြန်ပြီးဖြေကြားပေးတဲ့ကြောက်ပတောင်းကတိုင်းဆင့်လွတ်တော်အမတ်ဦးအေးခိုင်ကကြောက်ပတောင်းမှာမွတ်စလင်နေအိမ်တအိမ်မှမရှိဘူးဆိုတာသူတို့သိတယ်။အခုနေအိမ်ကိုပိုင်ဆိုင်သူဟာလည်းဗုဒ္ဓဘာသာဝင်ဆိုတာသူတို့သိတယ်။နောက်အဲ့ဒီနေအိမ်ဟာဗလီအဖြစ်အသုံးပြုဖို့တန်တရားဖြစ်เสียရာတချမ်းမှမတွေ့ရဘူးလို့လည်းဆိုပါတယ်။ဒါဆိုရင်အဲ့ဒီအိမ်ကိုဘာကြောင့်ဖျက်ရတာပါလဲပေါ့။ဦးအေးခိုင်ပြောတာကတော့အဲ့ဒီနေအိမ်ဟာမြို့နယ်စီပင်သားရခွင့်ပြုချက်နဲ့စောက်တာမဟုတ်ဘူး။နောက်တစ်ချက်ကတော့လူအုပ်ကြီးကိုဒီအတိုင်းထားလိုက်ရင်သူတို့ဘာသာသူတို့မိရှို့ကြဖြတ်ကြလိမ့်မယ်အဲ့လိုဆိုအခြေအနေပိုးဆိုးသွားလိမ့်မယ်ဒါကြောင့်အဲ့ဒီအချက်နှစ်ချက်နဲ့တပ်ဆိုင်ရာအုပ်ချုပ်ရေးရဲလွှတ်တော်အမတ်အားလုံးတိုင်ပင်ပြီးဖြတ်မိတ်ပေးအာဏာပိုင်တွေကိုယ်တိုင်ကဗဟိုးသုံးပြီးဖြိုချဖြတ်စည်းလိုက်တာလို့ဆိုပါတယ်ဒီနေရာမှာအုပ်ချုပ်ရေးရဲနဲ့လွှတ်တော်အမတ်အာဏာပိုင်အားလုံးရဲ့စဉ်းစားချက်အလုံးအံ့ဩဖို့ကောင်းတာတွေ့နိုင်ပါတယ်ပြဿနာကိုဥပဒေအတိုင်းဖြေရှင်းဖို့မစင်းစားခဲ့သလိုအမှန်တိုင်းဖြေရှင်းဖို့လည်းစူးစမ်းတာမတွေ့ရပါဘူးခုလိုလူအုပ်နဲ့အကြမ်းဖက်ဖို့လုပ်တာကိုမတားဆီးအောင်မကဘသူတွေကသတင်းမှားတွေဖြန့်ပြီးအကြမ်းဖက်ဖို့လှုံ့ဆော်တယ်လဲဆိုတာကိုလည်းစုံစမ်းဖော်ထုတ်ဖို့လုပ်တာမတွေ့ရပါဘူ
းပြဿနာကိုအကြမ်းဖက်ရန်ကြံရွယ်ချက်နဲ့မမှန်မကန်လှုံ့ဆော်မှုအဖြစ်ရဲရဲဝံ့ဝံ့ကင်တွယ်ခဲ့သင့်ပါတယ်လက်တွေ့မှာလည်းအဲ့ဒီနေပိုင်ရှင်ဟာဘုရားဘာသာလင်မယားနှစ်ယောက်ဖြစ်ပြီးဓာတ်ပုံစတူဒီယိုတစ်ခုအတွက်အခုလိုတိဆောက်ထားတာလို့သိရပါဗျ။နေရင်ကိုဖြိုဖျက်ဖို့အာဏာပိုင်တွေပေးတဲ့နောက်ထပ်အကြောင်းပြချက်တစ်ခုကစီပင်မှာခွင့်ပြုချက်တင်မထားလို့ဆိုပါတယ်။ဒီနေရာမှာမေးစရာမေးခွန်းရှိလာတာကအဲ့ဒီနေရာမှာအဲ့ဒီနှစ်ထပ်အိမ်ကြီးတိဆောက်ပြီးစည်းကဏ္ဍဤအထိစီပင်ကမသိခဲ့ဘူးဆိုတာများလား။အဲ့ဒါမျိုးမဖြစ်နိုင်ဘူးဆိုတာအားလုံးကသိနေကြပါဗ
ျ။စီပင်သားရဥပဒေအရအရေးယူတယ်ဆိုရင်အရင်ကတည်းကအရေးယူဖို့လိုပါတယ်။အခုလိုလူစုလူဝေးနဲ့ဖြတ်ဖို့တောင်းဆိုလာရင်လေအာဏာပိုင်တွေဟာဒါကိုမရရတဲ့နည်းနဲ့တားဆီးရပါမယ်။နောက်ပိုင်းကျမှတီစဲစီပင်သားရဥပဒေအရပိုင်ရှင်ကိုဥပဒေအတိုင်းအရေးယူဖို့ပဲဖြစ်ရပါမယ်။တိတ်မကြသေးပါဘူး။ပြီးခဲ့တဲ့ဇူလိုင်လ၄ရက်နေ့တုန်းကပဲရခိုင်ပြည်နယ်စစ်တွေမြို့ဓာပိုင်ဒုက္ခသည်စခန်းကမွတ်စလင်9ယောက်ရဲလုံခြုံရေးတယောက်ပါပြီးရောင်နီဦးစစ်ကန်းကိုသွားပါတယ်။စစ်ကန်းအယောက်မှာဘာပြက်တနာမှမဖြစ်ပါဘဲနဲ့လူအုပ်စုကြီးကဂဲရီနဲ့ဝိုင်းထုအကျန်းဖက်ဝိုင်းတိုက်ခိုက်ကြလို့တယောက်သေးကြံ6ယောက်လုံးလဲဒဏ်ရာရသွားပါတယ်။သူတို့စီးသွားတဲ့ကားလဲပျက်စီးသွားပါတယ်။အခုလိုမင်းမဲ့တိုင်းမီဆန်ဆန်လူစုလူဝေးနဲ့အကျန်းဖက်တိုက်ခိုက်တပ်ဖြတ်မှုကြီးဖြစ်သွားခဲ့တာတော့အာဏာပိုင်တွေဟာလုံလောက်တဲ့အရေးယူမှုလုပ်တာမတွေ့ရပါဘူး။လူတယောက်ကိုဖမ်းထားတယ်ဆိုတာကလွယ်ပြီးတခြားဘလို့အရေးယူဆောင်ရွက်မှုမျိုးကိုမှထုတ်ပြန်တာမတွေ့ရပါဘူးအလားတူ2012ခုနှစ်နောက်ပိုင်းကာလမြန်မာနိုင်ငံတွင်း
ဘာသာရေးလူမျိုးရေးစံနဲ့အကြမ်းဖက်မှုတွေဖြစ်ပွားခဲ့စဉ်ကာလတုန်းကလည်းအခုလိုပဲလူစုလူဝေးနဲ့နေအိမ်တွေကိုမီးရှို့ဖျက်ဆီးတာတွေလူတွေကိုဝိုင်းဝန်းတပ်ဖြတ်တာတွေနေရအတော်များများမှာဖြစ်ပွားခဲ့ပါတယ်။အဲ့ဒီပြဿနာတွေနဲ့ပတ်သက်ရင်အာဏာပိုင်တွေအနေနဲ့ထိထိရောက်ရောက်အရေးယူကင်တွယ်နိုင်တာအလွန်ရှားပါတယ်။ဒါကြောင့်လဲဒီနေ့ထက်တိလူစုလူဝေးနဲ့အကြမ်းဖက်တဲ့လုပ်ရက်ဆက်ပြီးရှင်သန်နေတာဖြစ်ပါတယ်။
ပြဿနာတွေအလုံးကိုဆန်းစစ်ကြည့်လိုက်ရင်အာဏာပိုင်တွေဟာအကြမ်းဖက်သမားတွေကိုထိထိရောက်အရေးယူတာမတွေ့ကြရပါဘူး။အလားတူအကြမ်းဖက်ဖို့လှုံ့ဆော်သူတွေလည်းများသောအားဖြင့်အရေးယူမခံကြရပါဘူး။ဒါရင်မကအမုန်းတရားပြန့်ပွားအောင်လှုံ့ဆော်သူတွေဟာလည်းဒီကနေ့ချိန်ထိအရေးယူတာမခံကြရပါဘူး။အခုကြောက်ပြောင်းပြဿနာမှာအာဏာပိုင်တွေဟာအကြမ်းဖက်ဖို့ကြိုးစားတာကိုဥပဒေနဲ့အညီမကင်တွယ်ခဲ့ရုံမကအားပေးကူညီရာရောက်တဲ့အပြုအမူကိုတောင်လုပ်ခဲ့ပါသေးတယ်။အဲလိုပြဿနာတွေကိုတရားဝင်တဲ့အညီထိထိရောက်အကောင့်ထဲမဖော်နိုင်သေးသေး၍တရားဥပဒေစိုးမိုးရေးဆိုတာဖြစ်လာဦးမှာမဟုတ်သလိုနိုင်ငံတကာအလဲမှာမြန်မာနိုင်ငံရဲ့ပုံရိပ်ကလည်းဆက်ပြီးကျဆင်းနေဦးမှာပါပဲ။တစ်ဆက်တည်းအခုလိုလူစုလူဝေးနဲ့အကြမ်းဖက်မှုလုပ်တာမျိုးတွေလည်းထပ်ပြီးပေါ်ပေါက်လာဦးမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။
စစ်တူအမြင်ပြည်တွင်တရင်တုံတက်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွေမှာပုံမှန်နားဆင်နိုင်တယ်လို့ VOA ရဲ့ website မှာလည်းအတန်ဖိုင်နဲ့ရောစာသားနဲ့ပါနားဆင်ဖတ်ရှုနိုင်ပါတယ်ရှင်။အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုဖိတ်ခေါ်ပြရစီရှင
်။ရောရှိမှာခင်ဗျာ။ပြီးခဲ့တဲ့တရင်တက်တွင်ကကြောက်တောင်းမျိုးကစောင်းအုံးတစ်ခုကိုဗလီဆိုတဲ့တန်တရားနဲ့လူအုပ်ကဖျက်ဆီးဖို့ကြိုးစားရမှာလူစုလူဝေးကိုထိမ့်ဖို့ဆိုတဲ့အကြောင်းပြချက်နဲ့ဒေသအာဏာပိုင်တွေကပါအဲ့ဒီအဆောင်ကိုဖျက်ဆီးပစ်လိုက်ပါတယ်။လူစုလူဝေးနဲ့ဥပဒေမဲ့ကြိုးပမ်းချက်ပေါ်မှာအာဏာပိုင်တွေကအခုလိုဥပဒေပြင်ပကင်တွယ်ခဲ့တာကြောင့်မလို့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအတွက်တော့မေးခွန်းထုတ်เสียဖြစ်လာပါတယ်။ဒါကြောင့်မလို့လူအုပ်သုံးပြီးတော့ဥပဒေချိုးဖောက်တာတွေရာဇဝတ်မှုကျူးလွန်တာတွေကိုအာဏာပိုင်တွေဘက်ကဘလို့ကင်တွယ်တင့်ပါသလဲဘလို့ကင်တွယ်နေပါသလဲသရရှင်တွေရဲ့အမြင်ကိုလည်းသိလိုပါတယ်။လာမယ့်အင်္ဂါနေ့ညတိုက်လေလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေဒိုင်ရီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်တာကြောင့်မလို့ဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ဒါမှမဟုတ်စာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2023822555လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်ကြမဲ့သရရှင်တွေကိုကြိုဆိုပါခင်ဗျ။
အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွဲကြပါလို့ထပ်မံဖိတ်ခေါ်ပြစေရှင်။အခုနောက်ဆုံးကြံနေသေးတဲ့ကိုငင်းချမ်းနဲ့ရှားဖောင်တို့တင်ဆက်ပေးမယ့်ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနှာစင်ကြရအောင်ပါရှင
်။သီရိလင်္ကာနိုင်ငံထရင်ကိုမာလီမြို့နီးကပင်လယ်ထဲကိုမျောသွားတဲ့ဆင်နကောင်ကိုသီရိလင်္ကာရေတပ်ကတဘာဝတော်ရင်တရိတ်ဆန်ထိန်းသိမ်းရေးတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးကယ်ဆယ်ခဲ့ပါတယ်။စင်နကောင်ပင်လယ်ထဲမျောသွားတာကိုကင်းလက်သင်္ဘောကတွေ့ရှိခဲ့တာဖြစ်ပြီးတော့အခုလိုပူပေါင်းကယ်တင်ခဲ့တာပါပင်လယ်ထဲမျောနေတဲ့စင်နကောင်ကိုကမ်းခြေပဲရောက်အောင်ကြော်ကွင်းနဲ့ဆွဲပြီးရောက်အောင်ပို့ပေးခဲ့တာပါရေတိမ်ပိုင်းရောက်တဲ့အခါကျမှသာစင်တွေကိုကြော်ကွင်းကလွှတ်ပေးပြီးတော့ကမ်းပေါ်ကိုသူ့ဘာသာသူလမ်းလျှောက်တက်သွားခဲ့တာပါအဲနောက်မှာတော့ 4 point တောထဲကိုရောက်သွားကြတာဖြစ်ပါတယ်ဒီလအစောပိုင်းတုန်းကလည်းကမ်းခြေကနေ 15 ကီလိုမီတာအကွာပင်လယ်ထဲရောက်နေတဲ့စင်ပေါက်လေးတစ်ကောင်ကိုကယ်ဆယ်ခဲ့ရပါသေးတယ်ရှင်
အိုလံပစ်စူးတိုက်စိတ်28ကြိမ်ရခဲ့တဲ့အမေရိကန်နိုင်ငံကရေကူးချန်ပီယံမိုက်ကယ်ဖဲလ်ဟာငမန်းပြူကြီးနဲ့ရေကူးပြိုင်ပြီးတော့ရှုံးသွားခဲ့ပါတယ်။ဖဲလ်ဟာပင်လယ်ထဲမှာရေကူးခဲ့တာဖြစ်ပေမဲ့လည်းငမန်းပြူကြီးနဲ့တော့ရှင်ပြိုင်ပြီးကူးခဲ့တာမဟုတ်ပါဘူး။ကွန်ပျူတာနည်းပညာအရဖန်တီးထားတဲ့ငမန်းပြူကြီးရဲ့ပုံရိပ်နဲ့ပြိုင်ကူးခဲ့တာပါ။စံချိန်တွေအများကြီးချိုးခဲ့ပြီးရွှေတိုက်စိတ်တွေရယူနိုင်ခဲ့တဲ့အမေရိကန်နိုင်ငံသားရေကူးချန်ပီယံဟာတကယ့်ငမန်းတွေနဲ့ရေတူတူမကူးဘူးလို့အမည်ပြောဆိုခဲ့တာပါ။အခုပြိုင်ပွဲမှာမီတာ100အကွာအဝေးကိုပင်လယ်ထဲမှာကူးခဲ့တာဖြစ်ပြီးတော့ငါအမိလိုရေရဲကြီးတစ်ခုကိုလည်းသူ့ရဲ့ခြေထောက်မှာတက်ဆင်ထားခဲ့ပါတယ်။သူ့ရဲ့စံချိန်ကတော့ 38.1 စက္ကန့်ဖြစ်ပြီးငမန်းရဲ့စံချိန်က 36.1 စက္ကန့်ဖြစ်ပါတယ်။အခုလိုရေကူးပြိုင်တဲ့အစီအစဉ်ကို Discovery Channel ရုပ်သံလိုင်းကစီစဉ်တင်ဆက်ခဲ့တာဖြစ်ပြီးတော့ Fell ရဲ့ဘေးမှာငမန်းကြီးရေရှင်ကူးနေတယ်လို့ထင်ရအောင်ကွန်ပျူတာနဲ့ဖန်တီးပြခဲ့တာပါ။လူတယောက်ရဲ့အမြန်ဆုံးကူးနိုင်တဲ့နှုံးကတော့တနအီကို8ကီလိုမီတာကနေ10ကီလိုမီတာဖြစ်ပြီးတော့ငမန်းကတော့တနအီကိုကီလိုမီတာ40လောက်အထိ ရောက်အောင်ကူးနိုင်ပါရယ်ခင်ဗျာ
။ရုရှားနိုင်ငံမော်စကိုမြို့ကယင်းယင်းဒီမှာလူပေါင်း 3,000 လောက်ပါဝင်တဲ့လက်ဝဲထိုးနီးစုပေါင်းတင်ကြားပေးခဲ့တာဂင်းနဲ့ကဘာစံချိန်ကျိုးသွားခဲ့ပါရယ်။ယင်းယင်းဒီမှာကျင်းပတဲ့ပွဲမှာအညာတရာစစ်တီများအုပ်ဂူမှာပန်းတွေချတဲ့အခမ်းအနားနဲ့စတင်ခဲ့ပါရယ်။နမကြီးလက်ဝတ်သမားတွေအနားယူသွားတဲ့လက်ဝတ်သမားကြီးတွေနဲ့အတူရုရှားလက်ဝတ်အစည်းအရုံးနဲ့နိုင်ငံတကာလက်ဝတ်အသင်းချုပ် AIBA လည်းပါဝင်ဆင်နွှဲခဲ့ပါတယ်။အိုလံပစ်လက်ဝတ်ချန်ပီယံ Olga Saitova နဲ့ Alexi Sichenko တို့နှစ်ဦးကဦးဆောင်ပြီးလူ 3,000 လောက်ကိုလက်ဝတ်တင်ကြားပေးခဲ့တာပါ။2015ခုနှစ်က Floyd Mayweather Jr. တင်ထားခဲ့တဲ့လူပေါင်း962ယောက်ပါဝင်တဲ့စူပေါင်းလက်ဝတ်တင်ကြားတဲ့စံချိန်ကိုချိုးလိုက်တာလည်းဖြစ်ပါတယ်။ရုရှားသမ္မတပူတင်ကလည်းဂုံပြူချီကျူးတင်စကားပေးပို့ခဲ့ပြီးပါဝင်သူတွေကိုလည်းကျမ်းမာတဲ့ဘဝထိမ့်သိမ့်ဖို့အရေးကြီးကြောင်းပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံတဝန်တခြားမြို့ကြီးတွေမှာလည်းလက်ဝဲနဲ့ပတ်သက်တဲ့ပွဲတွေကျင်းပပြီးဆင်နွှဲတာတွေလည်းရှိခဲ့ပါတယ်ရှင
်။လက်မအပူရှိဖို့များစိတ်ကူးမိပါသလား။အခုခေတ်မှာတော့လက်မအပူတက်ချင်တက်လို့ရနေပါပြီ။ဗြိတိန်နိုင်ငံလန်ဒန်တော်ဝင်အမှုပညာကောလိပ်မှာထုတ်ကုန်ပစ္စည်းဒီဇိုင်းပညာသင်ကြားနေတဲ့ကျောင်းသူတဦးဖြစ်တဲ့ဒန်နီကလော့ဒ်ကစိတ်ကူးအကြံဉာဏ်ရပြီးတီထွင်ခဲ့တာပါသူတီထွင်ခဲ့တဲ့လက်ချောင်းလေးကိုတက်တရလက်မလို့နာမည်ပေးထားတဲ့အပြင်သုံးပတ်မြင့်ပရင်တာနဲ့ထုတ်လုပ်ထားတာဖြစ်ပြီးတော့ခြေထောက်နဲ့ထိန်းချုပ်ရတာပါခြေတုလက်တုလို့ခေါ်ဆိုနေကြတဲ့ prosthetic ဆိုတဲ့စာလုံးမူရင်းအတိတ်ပဲပေါင်းဆက်ခြင်းဆိုတာကိုမထင်မှတ်ဖဲရှာဖွေတွေ့ရှိခဲ့ရကနေအခုလိုဖန်တီးဖို့အကြံရသွားတာလို့ cloud ကပြောပါတယ
်ကိုငင်းချမ်းနဲ့ရှာဖောင်တို့တင်ဆက်ပေးနေတဲ့ကမ္ဘာတလွားထူးခြားစံပြသတင်းများကန္တာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင် VOA American အတန်းကနေပြီးတော့တနင်္လာနေ့မနက်ခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်အခုတနင်္လာနေ့မနက်ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်မရှင်
မြန်မာနိုင်ငံမှာ AH1N1 PDM09 ရာသီတုတ်ကွေးရောဂါပိုးရှိသူတွေကသေဆုံးသူ10ဦးရှိသွားပြီလို့မြန်မာနိုင်ငံကျန်းမာရေးဌာနရဲ့ဇူလိုင်လ30ရက်တနင်္ဂနွေနေ့နောက်ဆုံးထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။တနင်္ဂနွေနေ့နေ့လယ်2နာရီထိရထားတဲ့စစ်ရေးစရာတွေအရရန်ကုန်ပြည်သူ့စေယုံကြီးမှ9ဦး၊အထူးကုစေယုံဝေဘာကြီးမှ3ဦး၊ကရင်တထောင်ပြည်သူ့စေယုံကြီးနေပြည်တော်မှ2ဦး၊စုစုပေါင်းလူနာ9ဦးဟာ H1N1 ရောဂါပိုးရှိနေသူတွေအဖြစ်အတည်ပြုထားပြီးအတွင်းလူနာတွေဖြစ်တရားကုသမှုခံယူနေတယ်လို့လည်းထုတ်ပြန်ကြမှာပြောထားပါဗျ။မြန်မာနောင်သတင်းဌာနအေဒီတာချုပ်ကိုစေဝင်းကိုတနင်္ဂနွေညနေပိုင်းကရန်ကုန်မင်္ဂလာတုံးလေစိတ်မှာလေစိတ်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။သူကထိုင်းနိုင်ငံဘန်ကောက်မြို့ကိုလူငန်းတောင်ဝကိစ္စတစ်ခုနဲ့သွားဖို့လေစိတ်ကိုရောက်တဲ့အချိန်အခုလိုအဖမ်းခံရတာလို့မြန်မာနောင်သတင်းဌာနသတင်းတောက်ချုပ်ကိုထက်ခေါင်လင်းက VOA ကိုပြောပါတယ်။လေစိတ်ကနေဖမ်းသွားပြီးတဲ့နောက်ကိုစေဝင်းကိုမင်္ဂလာတုံးရဲစခန်းအချုပ်မှချုပ်ထားပြီးမန္တလေးကနေလာခေါ်မဲ့ရဲတပ်ဖွဲ့ကိုစောင့်နေရတယ်လို့လည်းကိုထက်ခေါင်လင်းကပြောပါတယ်။နောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်ကိုရဆိုင်ပြည့်ရေးဖိအားတိုးပေးသွားဖို့အမေရိကန်နဲ့မဟာမိတ်တွေကပြင်ဆင်နေတယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကအက်စတိုးနီးယားနိုင်ငံမှာရောက်နေချိန်တွင်တနင်္ဂနွေနေ့ကပြောပါတယ်။ဗင်နီဇိုလားနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ရေးဆွဲဖို့အတွက်ရွေးကောက်တင်မြောက်ခံအဖွဲ့ဝင်945ဦးပါဝင်တဲ့အခြေခံဥပဒေရေးဆွဲရေးလွှတ်တော်တစ်ရပ်ဖွဲ့စည်းနိုင်မှုတနင်္ဂနွေနေ့မှာကျင်းပတဲ့မဲဆန္ဒပေးပွဲဟာအကြမ်းဖက်မှုတွေ၊တည်ဆုံမှုတွေ၊ဆန္ဒပြမှုတွေနဲ့ဖုံးလွှမ်းနေပါတယ်။တောက်ကြနေကစလို့အနည်းဆုံးလူ9ယောက်သေဆုံးပြီဖြစ်ပြီးလီလာကြာဆန္ဒပြပွဲတွေအတွင်းသေဆုံးသူအရေအတွက်120ကျော်သွားပါပြီခင်ဗျာ
ဇူလိုင်လ31ရက်နေ့တနင်္လာနေ့မနေ့ပိုင်းဖီယိုအမေရိကန်တန်ရက်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းပြပြသွားတာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျွန်အယ်လစ်ဆန်ဖြစ်ပါတယ်ရှင်တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောရရှင်များအားလုံးစတရင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.